Welcome to the Voice of America in Burmese.
အမေရိကန်နိုင်ငံမှာရှင်ဝါရှင်တန်နဲ့ရော်ဗီဝေးအမေရိကန်တန်ကနေနှစ်ထောင်နှစ်ဆယ်ဇွန်လဆယ့်နှစ်ရက်တောက်တန်နေမနေ့ခင်းအစီအစဉ်တွေကိုမြန်မာစံနယ်ဒီမနေ့၆ရက်နေ့ခုနှစ်နာရီထိလိုင်းလုံးမီတာ၁၄၀နဲ့၅၁လိုင်းလမ်းမီတာ၁၉၀တို့ကနေထောက်မှန်ပေးနေပါပြီ။ကျွန်မခင်ယူသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တို့ပြောပြပေးပါမယ်။အမေရိကန်နိုင်ငံမှာကိုရိုနာ kusai kaya duwa na tan jo shi bi, te sung a duga te ten jo shi ni ra jang. Kaba ma, a kusai kaya mu yo te sung a mu wa, a miya zong pia ni ra ba. Harvard City gado a jige, Dr. Ashish Jagaro, American nangama diyo ga jang te sung a duha, satama la re ma, na sa bo bi, miya la na ni lu kan man jang, po du bu ni ma piyo ba le. American nangama di ne bong na sata bi ne lao ma, di de rin pa te ma be, coronavirus a kusai kaya duha, ตรุปีเนรี่ด้วยอเมียซงขึ้นนี่ล่ะบ่าปีเนอเมียเปียมาซีบอยลงงานฤเปลี่ยนไปพ่นไปล่ะเนี่ยกันตัดหมู่ฤพี่ช่อไปนี่จริงมาเว้ยอะคูโลโตล่ะล่ะเว้ยဖြစ်ပါတယ်ဒါအပြင်မင်းเนี่ยโพลิสมาแอฟริกันอเมริกันအမျိုးသားတည်ဆုံးအောင်မှုအတွက်နိုင်ငံတကာလူစုလူဝေးเนี่ยဆန်းနှပြမှုတွေဆက်လက်ပေါ်ပေါင်းနေပြီးဆန်းနှပြသူအများပြားဟာနှာခေါင်းစည်းမတက်ကြတယ်ပြင်နင်းနီကတ်ကတ်တွားလာနေတာကြောင့်ဒီယောဂါပြန် ှိပြီးသေဆုံးရသူက4သိန်းကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာတစ်လုံးအားစီးပွားရေးထိခိုက်ကြတဲ့အထက်မှာဗြိတိန်နိုင်ငံကအဆိုးဆုံးဖြစ်နေတယ်လို့နောက်ဆုံးထပ်မံချက်တွေထွက်လာချိန်မှာပဲဗြိတိန်အစိုးရဟာဒီကရောဂါဆိုင်ရာတုံ့ပြန်မှုအတွက်အပြင်းထန်အဝေဖန်ခံနေရပါတယ်။ဗြိတိန်ဟာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူကမ္ဘာမှာဒုတိယအများဆုံးဖြစ်နေတယ်လို့ဒီကရောဂါကြောင့်ကန့်သက်တားမြစ်မှုတွေဖယ်ရှားပေးရမှာလဲဥရောပတိုက်နိုင်ငံတွေထဲမှာနောက်အကျဆုံးဖြစ်ပါတယ်။ OECD လို့ခေါ်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ကြီးရဲ့ဒီသတင်းပတ်ခန့်မှန်းချက်မှာတော့ဗြိတိန်နိုင်ငံရဲ့စီးပွားရေးဟာ2020အတွက် 17.5 ရာခိုင်နှုန်းကျဆင်းဖို့ရှိတာကြောင့်အဆိုးအဆုံးလို့ဖော်ပြထားပါတယ်။ဗြိတိန်နိုင်ငံဟာဝန်ဆောင်မှုပေါ်မှာအခြေတည်တဲ့စီးပွားရေးကိုလှုပ်ဆောင်နေတာဖြစ်ပြီးဒီဝန်ဆောင်မှုကဏ္ဍဟာတကယ်ပါလို့အသွာလာပိတ်ပင်မှုတွေလုပ်ချိန်မှာထိခိုက်မှုအများဆုံးရှိတဲ့ကဏ္ဍတွေကတခုဖြစ်တာကြောင့်ဗြိတိန်ရဲ့စီးပွားရေးအခုလိုအထိနာရတယ်လို့လဲစီးပွားရေးပညာရှင်တွေကပြောပါတယ်။ဒါအပြင်အခုရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါအတွက်ဒုတိယအခြေကူးစက်မှုနှုန်းမြင့်မားလာမျိုးတွေပေါ်ပေါက်လာမယ်ဆိုရင်ဗြိတိန်စီးပွားရေးဟာအခုတည်းအခြေအနေဆိုးလာနိုင်ပြီး14ရာခိုင်နှုန်းလောက်အထိကျသွားနိုင်တယ်လို့လဲ OECD ကသတိပေးပါတယ်။အမေရိကန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းအလုံနဲ့မဲ့ခံစားခွင့်ရှောက်ထားသူနောက်ထပ်တသန်းခွဲရှိပြီးဒါဟာ၃လအတွင်းအနည်းဆုံးတွေ့ရတာဖြစ်ကြောင်းအလုံသမောင်းဝန်ကြီးဌာနကကြေညာနေမှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ပိတ်ထားတဲ့စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းပြန်ပြီးဖွင့်နေတဲ့အတွက်အလုံသမောင်းအများပြားအလုပ်ခွင့်ပြန်ပြီးဝင်နေတာကြောင့်အခုဆိုအလုံနဲ့မဲ့ခံစားခွင့်ရှောက်ထားသူဟာသတင်း၁၂ပတ်ကြာဇက်တက်ရော့ကြလာနေတာပါ။ဒါပေမဲ့ကရောဂါကြောင့်ကျဆင်းသွားတဲ့အမေရိကန်စီးပွားရေးပြန်ပြီးကောင်းလာစေဖို့အချိန်ကြာအောင်မှာဖြစ်ကြောင်းစီးပွားရေးဆိုင်ရာအမေရိကန်ရရှိတွေကပြောပါတယ်။အမေရိကန်လက်သမား164သန်းကျော်တွေက၄ပုံတစ်ပုံကျော်ဖြစ်တဲ့54သန်းလောက်ဟာမတ်လလယ်ကစပြီးအလုပ်လက်မဲ့ခံစားခွင့်လျှောက်ထားခဲ့ကြတာပါ။ဒါပေမဲ့တန်းနဲ့ချီအလုပ်ပြောင်းဝင်နေကြပြီဖြစ်တဲ့အတွက်အခုခံစားခွင့်လျှောက်ထားသူဟာ21သန်းနီးပါးလောက်ပဲရှိတော့တာဖြစ်ပါတယ်။ ICC နိုင်ငံတကာရာသီခုံရုံးကအမေရိကန်စစ်တပ်တပ်သားတွေနဲ့ထောင်လန်းရင်းတွေရဲ့လွန်ခဲ့တဲ့18နှစ်အတွင်းအာဖဂန်နိုင်ငံမှာအကြမ်းဖက်နှိမ်နင်းလှုပ်ဆောင်စဉ်အမားကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အတွက် ICC အရာရှိတွေကိုသမ္မတဒေါ်နယ်ထရမ့်ကခရီးသွားနဲ့ပိုင်ဆိုင်မှုဆိုင်ရာပိတ်ပင်အရေးယူမှုတွေကိုကြေညာနေမှာပဲချမှတ်လိုက်ပါတယ်။ ICC ရဲ့စုံစမ်းစစ်ဆေးမှုဟာအမေရိကန်နိုင်ငံရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအတွက်ကြုံရလိမ့်မရှိတဲ့ထူးခြားတဲ့ချိန်ချောက်မှုတစ်ခုလို့သမ္မတထရမ့်ကခေါ်ဆိုပြီးအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပါတယ်။အမေရိကန်နိုင်ငံတွင်ကို ICC အရာရှိတွေဝင်ရောက်ခွင့်ပိတ်ပင်တဲ့အပြင်သူတို့ကိုအမေရိကန်နိုင်ငံတွင်ငွေကြေးနဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုအတွက်ပါတားမြစ်လိုက်တာပါ။ဒါပေမဲ့ ICC အရာရှိဗန်ရက်ကိုအရေးယူတယ်၊ဘသူကိုအရေးယူတယ်ဆိုတာကိုတော့ထုတ်မပြောပါဘူး။ ICC ဖွဲ့စည်းတဲ့ Rome စာချုပ်ကို American ပြည်ထောင်စုကလက်မှတ်ရေးထိုးထားတာမဟုတ်တဲ့အတွက် American စစ်တပ်နဲ့ထောင်လင်းအရာရှိတွေကို ICC စုံစမ်းစစ်ဆေးခွင့်မပေးနိုင်ဘူးလို့ အမရထရမ့်နဲ့သူ့ရဲ့ထိတ်တန့်အရာရှိတွေကပြောပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 8.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်ရပ်တော်ပါတရင်တွေကိုဆက်လက်ကြီးညာပေးတော့ပါမယ်ကျွန်တော်ကမှာဇွန်လ17ရက်နေ့ COVID-19 ရောဂါပိုးကူးစက်ခံရသူနောက်ထပ်17ယောက်စစ်ဆေးတွေ့ရှိတာကြောင့်ရောဂါကူးစက်ခံရသူစုစုပေါင်း260ရှိသွားပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့မနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တက္ကသိုလ်နမူနာစုစုပေါင်း1269ခုထဲကမျိုးသား3ယောက်နဲ့မျိုးသမီး10ယောက်တို့ရောဂါပိုးကူးစက်ထားတာကိုတွေ့ရှိခဲ့ရတာပါ။ဒီနေ့ရောဂါပိုးတွေ့ရှိသူတွေအားလုံးဟာပြပကနေပြန်လာတဲ့သူတွေဖြစ်ကြပြီးရောင်းတိုင်းဒေသကြီးက10ယောက်နဲ့ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ကတယောက်ဖြစ်ပါတယ်။ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ကအသက်26နှစ်အရွယ်မျိုးသားကတော့မင်္ဂလာဒေ့ရှ်နိုင်ငံကနေပြန်လာတဲ့သူဖြစ်ပြီးရန်ကုန်တိုင်းက10ယောက်ကတော့အိန္ဒိယနိုင်ငံကနေပြန်လာတဲ့သူတွေဖြစ်ပါတယ်။ရန်ကုန်တိုင်းက10ယောက်မှာပဲခူးတောင်မြို့နယ်က4ယောက်တောင်ပိုင်းနဲ့မင်္ဂလာတောင်ကျွန်းမြို့နယ်က3ယောက်စီဖြစ်ပြီးအသက်10နှစ်ကနေအသက်80အထိပါဝင်ပါတယ်။ပြီးခဲ့တဲ့ဇွန်လ10ရက်နဲ့17ရက်အတွင်းနောက်ထပ်စောင့်ကြည့်လူနာအသက် 28 ယောက်ရှိတယ်လို့လည်းပြောပါတယ်။အခုချိန်ထိတော့မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာရုံစားဝန်ကြီးဌာနကအတည်ပြုပြောကြားထားပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမျိုးနဲ့တဝိုင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအသစ်ပြန်တွေ့နေရပြီးတဲ့နောက်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေက COVID-19 ဒုတိယလှိုင်းကူးစက်မှုကိုတားဆီးနိုင်ဖို့လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေမဖြစ်မနေလှုံ့ဆော်သွားဖို့သတိပေးပြောဆိုလိုက်ပါတယ်။ကျန်းသာပရိနေကအတည်ပြုလူနာ45ယောက်ရှိကြောင်းတောင်ကိုရီးယားရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကအတည်ပြုပြောခဲ့တာပါ။ကူးစက်မှုကွန်းဆက်တွေကဆိုးပြရဲ့ပဝင်းကျင်ဒေသတစ်ပိုင်းမှာဖြစ်ပြီးအဲ့ဒီကူးစက်မှုကွန်းဆက်တွေကိုမဖြတ်တောက်နိုင်ဘူးဆိုရင်နောက်ထပ်ကူးစက်မှုကြီးတစ်ခုဖြစ်လာနိုင်တယ်လို့ဗုဒ္ဓဘာသာကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ CDC ညွှန်ကြားမှုဂျုံအောင်ချောင်းကပြောပါရယ်နိုင်ငံတွင်းအသွားလာတွေဖြစ်လျှော့ပေးပြီးတဲ့နောက်ဒီလိုကူးစက်မှုအသစ်တွေပြန်တွေ့ရတာလို့လည်းသူကပြောပါရယ်အစိုးရတာဝန်ရှိသူတွေကတော့စီးပွားရေးထိခိုက်မှုကိုစိုးရိမ်နေတာကြောင့်ပိုပြီးတိကျတဲ့ကန့်သတ်ချက်တွေချမှတ်ဖို့ရင်းစံနေတာပါတပည့်ချက်တွေကိုဖြစ်လျှော့လိုက်လို့လူတွေအသွားလာပုံများလာပြီးလူချင်းခွာတရားမတမချက်တွေကိုမလိုက်လာတာကြောင့်အခုတကြောပြန်ကူးစက်မှုကပိုပြီးမြန်ဆန်သလိုခြေရခတ်ဖို့လည်းပိုခက်လာတယ်လို့တောင်ကိုရီးယား CDC ကသတိပေးထားပါတယ်။ကျွမ်းမရေးဆိုင်ရာတာဝန်ရှိသူတွေကတော့လူတွေကိုနှကောင်းစီတက်ကြဖို့ချမှတ်ထားတဲ့စီကံချက်တွေကိုလိုက်နာကြဖို့နဲ့လူစုလူဝေးမလုပ်ကြဖို့မေတ္တာရပ်ခံထားပါတယ်ခင်ဗျာ။COVID-19 ကရောဂါကာလအတွင်း travel bubble ဆိုခေါ်တဲ့အပြန်အလှန်ခီးသွားလာရေးဆိုင်ရာနိုင်ငံသဘောတူညီချက်တွေကိုထိုင်းနိုင်ငံနဲ့အတူရယူဖို့တရုတ်ဂျပန်အပါအဝင်နိုင်ငံတော်တော်များများကစိတ်ဝင်စားနေကြတယ်လို့ထိုင်းနိုင်ငံကပြောပါတယ်။ဒီပါခီးသွားတွေကိုတစ်ဖြည်းဖြည်းချင်းပုံမှန်အခြေအနေရောက်အောင်ပြန်လည်လက်ခံရေး COVID-19 ထိန်းချုပ်ရေးစီမံချက်တွေကိုရှော့ပေါ့ပေးဖို့ထိုင်းနိုင်ငံကစီစဉ်နေချိန်မှာအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။COVID-19 ကရောဂါကာလခီးသွားလာမှုလွယ်ကူစေရေးအပြန်အလှန်သဘောတူညီကြမယ့်အချက်တွေကိုဇွန်လ26ရက်နေ့အရှေ့တော်အခြားနိုင်ငံများအသင်းအာဆီယံအစည်းအဝေးမှာထက်သွေးဆွေးနွေးသွားဖို့ရှိတယ်လို့ထိုင်းဝန်ကြီးချုပ်ရဲ့လက်ထောက်အရာရှိဗန်စတရန်ဘန်နော့ကသတင်းပရိနေကပြောပါတယ်။ရုပ်သံတန်ကြားကလုံးမဲ့ဒီအစည်းအဝေးကိုထိုင်းဝန်ကြီးချုပ်ပရယုချန်အိုချာတက်ရောက်မှာဖြစ်ပြီးထိုင်းနိုင်ငံနဲ့ Travel Bubble အစည်းအဝေးကိုဆက်သွယ်ချဖို့တရုတ်ပြည်တွင်းကဒေသတချို့နဲ့ဂျပန်၊တောင်ကိုရီးယား၊ဗီယက်နမ်နဲ့နယူးဇီလန်နိုင်ငံတွေကစိတ်ဝင်စားနေကြတယ်လို့လည်းသူကပြောပါတယ်။နိုင်ငံစီးပွားရေးရဲ့ငါးပုံတစ်ပုံလောက်ကခီးသွွားလုပ်ငန်းကိုအားထားနေရတဲ့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဆင်းခဲ့တဲ့လူခွဲတဲ့တရေပတ်တွေအတွင်းအသွာလာကန့်သက်ထားတာတွေကိုဖြေလျှော့ပေးခဲ့တယ်လို့ပြည်တွင်းခီးသွွားမှုကိုပြန်ခွင့်ပြုခဲ့ပါတယ်။ COVID-19 ကိုထိန်းချုပ်နိုင်ပြီးနိုင်ငံရဲ့လက်ဆက်တွေကိုပြန်ဖွင့်တဲ့အခါမှာထိုင်းနိုင်ငံအနေနဲ့ Travel Bubbles အစီအစဉ်ကိုနိုင်ငံချင်းသဘောတူညီချက်တွေနဲ့စတင်သွားဖို့ဝန်ကြီးချုပ်ပရယုတ်ကအရင်ကပြောထားမှုပါတယ်။ဒီအစီအစဉ်ကိုကျင့်သုံးမဲ့တက်ဆိုင်ရာနိုင်ငံစလုံးဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ထားနိုင်တဲ့အခြေအနေမှာရှိဖို့တော့လိုအပ်မှာဖြစ်ပါတယ်။ Travel Bubble စီစီရာခီးသွွားတွေဟာနှစ်ပတ်ကြာ Quarantine ကျင်းလုပ်ခွင့်ရမှာဖြစ်ပါတယ်။ကျောင်းနေတဲ့ DNA ဘေးဘေးဆန္ဒပြပွဲ32နှစ်ပြည့်မြောက်ထိမ့်ပတ်ပွဲကို Video Conferencing Application တစ်ခုဖြစ်တဲ့ Zoom ကိုအသုံးပြုပြီးကျင်းပခဲ့တဲ့လူ့ခွင့်ရေးအဖွဲ့အစည်းရဲ့အကောင့်ကို Zoom ကုမ္ပဏီကခေတ္တပိတ်ပစ်ခဲ့ပါတယ်။နိုင်ငံရေးကျင်းသားတွေနဲ့တက်ကြွလှူရှာသူတွေကိုအဓိကအထောက်ပံ့ပေးတဲ့ Humanitarian China အဖွဲ့ကမေလ31ရက်နေ့က Zoom ကိုအသုံးပြုပြီး DNA ဆန္ဒပြပွဲအထိမ့်ပတ်အစည်းအဝေးတစ်ခုကိုကျင်းပခဲ့တာပါ။ စီဝေးကျပါပြီးတပတ်ကြာဇွန်လ9ရက်နေ့မှာအဲ့ဒီအဖွဲ့ရဲ့အကောင့်အပိတ်ခံရတာလည်းဖြစ်ပါတယ်။အဲ့ဒီဗီဒီယိုကွန်ဖရင့်ဆင်းစီဝေးကိုလူပေါင်း4000ကျော်အွန်လိုင်းကနေကြည့်ရှုခဲ့ပြီးလူပေါင်း140ကျော်ပါဝင်ဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံအခြေစား Humanitarian China အဖွဲ့ကအဖွဲ့ရဲ့အကောင့်အပိတ်ခံရလို့မခံပြနိုင်ဖြစ်ရကြောင်းနဲ့တူကွန်မြူနစ်ပါတီကဖိအားပေးလို့ Zoom ကအဖွဲ့အကောင့်ကိုပိတ်တာဖြစ်နိုင်တယ်လို့လည်းပြောပါတယ်။ Zoom ကမကြခင်မှာပဲအကောင့်ကိုပြန်ဖွင့်ပေးခဲ့ပြီးတဲ့နောက်အီးမေးလ်တစ်စီတင်ကြားချက်ထုတ်ပြန်ခဲ့ပြီးစီဝေးကိုနိုင်ငံပေါင်းစုံမှကျင်းပတာဖြစ်လို့အဲ့ဒီနိုင်ငံတွေကအစည်းအဝေးတက်ရောက်သူတွေအနေနဲ့ဒေသဆိုင်ရာဥပဒေတွေကိုလိုက်နိုင်ရမှာဖြစ်ကြောင်းနဲ့အခုလိုကိစ္စမျိုးတွေမှာပုံမကောင်းမအောင်ဆောင်ရွက်ဖို့ကြံလန်သုံးသပ်သွားမယ်လို့ပြောပါတယ်ခင်ဗျာ။တောင်ကျနေပြည်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
။မင်္ဂလာပါလူမဲမျိုးသား George Floyd ရဲလက်ထဲမှာတေဆုံးသွားရပြီးတဲ့နောက်ပိုင်း Black Lives Matter လူမဲတွေရဲ့အသက်ဟာအရေးပါတယ်လို့ကြွေးကြော်ပြီးတရားမျှတမှုတောင်းဆိုတဲ့ဆန္ဒပြပွဲတွေကဘာအနှံ့ပေါ်ပေါက်ခဲ့ရပါတယ်။ American သမ္မတ Trump အစိုးရဟာဒီလှုပ်ရှားမှုအပေါ်ဘလို့တုံ့ပြန်နေသလဲဆိုတာနဲ့ဒီလှုပ်ရှားမှုနောက်ဆက်တွဲအခြေအနေတွေကို VOA မြန်မာပိုင်း Editor ဦးကျော်စံတာကိုကျွန်တော်ငင်းချန်ကဆက်သွယ်မေးမြန်းထားပါတယ်။မင်္ဂလာပါအင်ငယ်
။မင်္ဂလာပါခွန်ကြီးညာ
Black Lives Matter လူမဲတွေရဲ့အသက်ဟာအရေးပါတယ်ဆိုတဲ့လှုပ်ရှားမှုအပေါ်တုံ့ပြန်တဲ့အနေနဲ့ Trump အစိုးရနဲ့အထက်လွှတ်တော်လူများစု Republican အမတ်တွေကလည်းရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့တရားဥပဒေကြမ်းတွေရေးဆွဲနေကြပါတယ်။အဲ့ဒီဟာကဒီလှုပ်ရှားမှုအပေါ်ဘယ်လောက်ထိရောက်မှုရှိမလဲခင်ဗျာ
။လွှတ်တော်ကတော့ Republican Party ဝင်တွေကဥပဒေရေးဆွဲပြီးတော့ပြုပြင်မယ်ပေါ့လေအဲ့ဒီဟာအဲ့ဒီရဲကိုထိန်းသိမ်းတဲ့ဘုလဲပါတယ်နောက်ပြီးတော့လူမျိုးရေးကွာဟမှုတွေကိုလည်းပဲဘယ်လိုဟန်တားမလဲဆိုတာလည်းပဲဒီလိုစဉ်းစားရေးဆွဲကြမှာဖြစ်ပါတယ်။နောက်တစ်ချိန်ထဲမှာပဲ Donald Trump ကသူ့ရဲ့ executive order ဥချိုရေးအမင်းအနာထုတ်ပြီးတော့လည်းသူကလုပ်မယ်လို့ပြောနေပါတယ်။ Democrat တွေရဲ့အဆိုပြုချက်နဲ့ဘာကွဲလွဲလဲဆိုတော့ Democrat တွေကတော့ဆန္ဒပြတဲ့လူတွေကိုရက်တီအားပေးတယ်။ပြီးတော့ရဲတွေကိုသူကဆုတ်ချတယ်ရဲတွေလူရက်ကို Donald Trump ကရဲတွေလူရက်ကိုသိပ်ပြီးတော့ဆုတ်ချမဝေးဖန်ပါဘူး။ဆန္ဒပြသမားတွေကလူလူတွေကသိပ်တော့ကျင်းနှံ့မှာမဟုတ်တော့လည်းပဲသူကတာဝန်ရှိတဲ့ပုဂ္ဂိုလ်ပြောင်းနိုင်လှုပ်ဆောင်တဲ့အပိုင်းကတော့ထိရောက်ပြီးတော့ထိရောက်မယ်ထင်ပါတယ်တာဝန်ရှိတဲ့အစိုးရတော်ပြောင်းအနေနဲ့လည်းပဲလက်ရှိအနာရအစိုးရအနေနဲ့လည်းပဲရဲတွေလူရက်ကိုသူကပြန်ပြီးဝေဖန်ရမယ်ဆိုတော့ကိုပေါင်ကိုရန်ထောင်းတို့များပြန်ဖြစ်မယ်ဆိုတာစဉ်းစားလေ့လာတော့မပြောတော့ဘူးကိုကြီ
း။ဟုတ်ကဲ့ပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့မဲဆွယ်စည်းရုံးရေးပွဲတွေကိုအိုကလာဟိုမားပြည်နယ်တူဆာမြို့မှာဇွန်လ19ရက်နေ့ပြန်ဆလုပ်မယ်လို့ကြေညာထားပါတယ်သမ္မတထရန့်ကဘာကြောင့်အဲ့ဒီမျိုးနဲ့အဲ့ဒီအချိန်ကိုရွေးခဲ့ရတာလဲခင်ဗျာ
ဒါတိတ်ပြီးတော့ချင်းချင်းချင်းချင်းစဉ်းစားပြီးမှရွေးချယ်တယ်လို့ထင်ပါတယ်အဲ့ဒီမျိုးကိုရွေးတာကတော့အဲ့ဒီအိုကလာဟိုမားပြည်နယ်မှာအဲ့ဒီတူဆန်မြို့မှာလွန်ခဲ့တဲ့90လောက်ကအဲ့ဒီလူမဲတွေကိုလူဖြူတွေရဲ့အကြမ်းဖက်တပ်ဖြတ်မှုကြောင့်လူမဲ300လောက်ဆင်းရဲသူတို့ရဲ့စီးပွားရေးတွေအကုန်လုံးပြတ်ပြတ်ကျုံခဲ့ရတယ်အဲ့ဒီအချိန်မှန်လေးလည်းဖြစ်နေပါတယ်နောက်ပြည်ဒီဂျွန်လ19ရက်နေ့ဂျွန် 19th ကိုလို့ဂျွန် 10th လို့လည်းခေါ်ကြပါတယ်ဒီဟာဟာအမေရိကန်ပြည်ထောင်စုမှာဂျွန်စနစ်စုံငန်းတိုင်းရဲ့နေ့လို့ဆိုပြီးတော့သူတို့ဒါအခမ်းအနားကျင်းပတက်ဆက်ပြည်နယ်လို့ပါအောင်ဆိုအခမ်းအနားကျင်းပရဲ့နေ့ဖြစ်ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲကဒေါ်နယ်ထရမ့်ဟာအပြတ်အသတ်နိုင်ရတဲ့နေရာဖြစ်ပါတယ်အဲဒီနေရာဟာသူတို့အချိန်ကောင်းလည်းဖြစ်တယ်နေရာကောင်းလည်းဖြစ်တယ်ဆိုတော့ကွတ်ဒီရွေးချယ်လို့ထင်ရပါတယ်ဆိုတော့ဒီအချိန်မှာလူစုလူဝေးလုံသိန်းသလားဆိုရင်မျိုးတို့ခုလေးပေါ်လာပါလိမ့်မယ်အဲ့တော့သူကဘာကိုထောက်ပြဖို့သူကသတင်းတွေထွက်နေဆိုတော့လူစုတွေဆန္ဒပြပြီးတော့နံပါတ်ထွက်နေကြဒါကြတော့ဘောဆိုတာနဲ့သူကပြန်ပြောလို့ရထင်ပါတယ
်အခုနောက်ဆုံးအနေနဲ့အမေရိကန်ပြည်တွင်းစစ်မှာတောင်ပိုင်းပြည်နယ်တွေကိုဥဆောင်ခဲ့တဲ့ဗိုလ်ချုပ်တွေရဲ့ရုပ်ထုတွေနောက်အမေရိကတိုက်ကိုတွေ့ရှိခဲ့တဲ့ခရစ်စတိုဖာကိုလံဘက်ရဲ့ရုပ်ထုတွေကိုဖျက်ဆီးတာဖယ်ရှားတာစတဲ့အခြေအနေတွေဖြစ်နေပါတယ်အဲ့ဒီအပေါ်မှာတော့သုံးသပ်ပေးပါအောင်အင်ကေ
ဟုတ်ကဲ့အဲ့ဒီဟာဟုတ်ကဲ့အဲ့လိုဖျက်ရှားလှုပ်ရှားတာဟာဒါလူလူဆန္ဒပြတဲ့လူတွေလူလူကြမှာလုပ်နေနေမကဘူးအဲ့ဒီအောက်လွတ်တော်ဥက္ကဋ္ဌဒီမိုကရက်ခေါင်းဆောင်နင်းစီပလိုစီကိုရင်ကလည်းပဲအဲ့ဒီကက်ပီတယ်အဆောက်အဦမှာကွန်ဂရက်အဆောက်အဦမှာထားရှိရဲ့ခမာတဲ့မှာထားရှိရဲ့အယုတ်တရားရှင်ဟောက်ကိုသူကဖျက်ရှားဖို့အပြင်းထန်လို့ဆော်နေပါတယ်တကယ်တော့အဲ့ဒီကက်ပီတယ်ဟိလ်ထဲမှာထားတဲ့ရုပ်ထုတွေဟာရှင်ပြည်နယ်တစ်ခုကနှစ်ရုပ်စီပေးပို့ပြီးတော့ထားခဲ့ရတဲ့ကိစ္စဖြစ်ပါတယ်ဒါဥပဒေနဲ့သူတို့လောက်ရမှာအဓိကကတော့ဒီရုပ်ထုတွေဟာကျွန်းစနစ်ကိုအားပေးတဲ့ပြည်နယ်ဖြစ်တယ်ပြည်ထောင်စုကခွဲထွက်ဖို့လုပ်ခဲ့တဲ့ပြည်နယ်ဖြစ်တယ်နောက်ပြီးတော့စောစောကရုပ်ထုတွေကလည်းပဲဒီကိစ္စနဲ့ပတ်သက်နေဘယ်လိုပဲဖြစ်စေဒီဟာကသမိုင်းနဲ့ပတ်သက်တဲ့သမိုင်းရဲ့အထောက်အထားတွေသာဖြစ်ပါတယ်ဒီဟာတွေကတော့ ဒါရီဟာမုန်တိမှုကိုအခြေပြုကလား heritage လား hate လားဆိုတာပိတ်စနားရပါဆိုတော့အခုခြနာကြသမားတွေကတော့သူတို့က hate ကိုဥစားပြီးတိုက်နေကြတာဆိုတော့သူတို့က mob တွေလူခြနာနဲ့သူတို့လုပ်ကြတာမှန်ပါတယ်ဒါပေမဲ့နိုင်ငံရေးသမားတွေက Nancy Pelosi လိုပုဂ္ဂိုလ်တွေကဒီဟာကိုဖယ်ရှားဖို့တိုက်တွန်းလာတာကတော့အရင်တော့ကမလုပ်နေကြလေအဲ့တော့အဲ့တော့အစကတည်းကရှိလာခဲ့တဲ့ဟာကိုဆိုတော့ဒါဟာလူလူထောက်ခံမှုနဲ့လူလူရဲ့လေသာနဲ့တကြောရဖြစ်အောင်ခါရောမီနိုင်ငံရေးလုပ်တယ်လို့ဆိုရင်မှားမယ်မဟုတ်ဘူးထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအငယ်အခုလိုသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကြားပါရခင်ဗျာ
African American Lumiere ရဲ့လက်ထဲပကြတိကင်ကတည်ဆုံရမှုတွေကရဲရဲလုပ်ငန်းဆောင်တာပေါ်ဆွေးနွေးစရာတွေဖြစ်လာသလိုရဲရဲအတွက်ရပ်ပုငွေကြီးကိုဖြတ်တောက်ဖို့ Defund the Police ဆိုပြီးတောက်ဆမှုတွေရှိလာတဲ့အကြောင်း JC Sama Only တရင်ပြဖို့ထားတာကိုပြောပြပါမယ် George Floyd နဲ့တခြားလူမဲအမျိုးသားတွေရဲရဲလက်ထဲတည်ဆုံခဲ့ရတာပေါ့ဒေါသထွက်ပြီး American တော်စနားပြနေကြတာသုံးပတ်ကြာမြင့်လာချိန်မှာပဲလက်ရှိရဲလုပ်ငန်းဆောင်တာတွေကိုဖျက်သိမ်းဖို့တောက်ဆွချက်တွေကလည်းအရှိန်မြင့်တက်လာပါတယ်စနားပြအမျိုးသမီး Brenda က
The police receives billions and billions of dollars.
Jerry ga lu dae su atai wai lue paw yet set tan chuk daw ni lo pho billion de chi bi ngwe de ya de lo phit ni de. Athu thari lu mae ri a paw ma ba da ga low wa ma de ya de lo phit ni da le pa de. Lu myo yi khwa ja da lo pyo ye a man song be lo pyo ba de. Ta chain ne ma be yin ri twe yan mu ngwe go phyat taw phit de so ra ba go su lu la le so de me go ri ga le thwat paw la ga ba de. A bi dan ne ma ro yan mu ngwe go yut thain de lo a dai be ya ba de. Da ba me ဒါဟာရဲဌာနတွေကိုဖျက်သိမ်းပစ်တာမဟုတ်ဘဲစစ်ပုံသွင်းခံထားရတဲ့ရဲတွေကိုပေးတဲ့ငွေကြေးတွေကိုတခြားနေရာတွေမှာလွှဲပြောင်းအသုံးချဖို့လို့ပြောပါတ
ယ်။ making sure that the resources
that ဒီငွေကြေးအရင်းမြစ်တွေအင်အားတုံးအချမ်းဖက်နေတဲ့ရဲတွေစီကိုရောက်သွားမဲ့အစားပြည်သူ့ကျမ်းမာရေးလူမှုရေးလူသားတွေနဲ့ပြည်သူ့ကိုစောင့်လူလောက်ရတဲ့လက်ထဲမဖြစ်မနေရောက်သွားစေဖို့ပါလူစန္ဒပြသူဒါနာကပြောပါတယ်။စန္ဒပြသူအကောင်လုံးကဒါကိုသဘောတူတာတော့မဟုတ်ပါဘူး။
We can
meet
out the bad.
ဆိုးရီကြရီကိုစစ်ထုတ်လိုက်ပြီးကောင်းတာလေးတွေချန်တာကိုကျမကလိုလားပါတယ်။ရဲခေါ်မှုလို့ကျမခေါ်လို့ရကြပါတယ်။ Now Maryland ပြည်တွေက Beverly Hills ကပြောပါတယ်။လှူရှားမှုကတော့အရှိန်တက်နေစေပါ။ Los Angeles နဲ့ New York မြို့တွေကတာဝန်ရှိသူတွေကရဲတွေအတွက် budget ဖြတ်တောက်ပြင်မယ်လို့ကတိပေးထားပြီးJosh Floyd တည်ဆုံးခဲ့တဲ့ Minneapolis မြို့ကောင်စီက Lisa Banner ကတော့ရဲဌာနကိုဖျက်သိမ်းပြင်မယ်လို့ပြောနေပါတယ်။မဟာမျိုးရဲ့ရဲဌာနအကြမ်းကစိတ်တောက်ဖြစ်နေတဲ့ဆက်ဆံရေးကိုအဆုံးသတ်ဖြစ်ဖို့တန်တိတ်ထန်ချထားပါတယ်။ရဲလုပ်ငန်းဆောင်တာတွေကိုရပ်ဆိုင်းပစ်ပါမယ်။ဒါမျိုးကမလုပ်ဖူးတာတော့မဟုတ်ပါဘူး။အမေရိကန်ကမျိုးတွေတဲ့လူအသေးအဖောက်အများဆုံးရှိခဲ့တဲ့ဆိုတဲ့ New Jersey ပြည်ကကမ်ပတန်မြို့မှာ2013ခုနှစ်ကရဲဌာနကိုဖျက်သိမ်းပြီးအစ်စ်ဖွဲ့စည်းခဲ့ပြီးနောက်ပိုင်းမှာအကြမ်းဖက်ရာဇဝတ်မှုတွေတိတိတတ်တာကျဆင်းသွားခဲ့ပါတယ်။ဒီလိုကြီးမားတဲ့ပြည်သူပြောင်းလဲရေးကိုရဲရဲရဲရဲလှုပ်ဖို့တာလိုတယ်လို့ Professor Justin Hasford ကပြောပါတယ်
The thing was segregation. Some people thought.
Lubu lube tija kwe de sne shi ni rong ga le atulu ba le. Nga lo dilo be ni kwe ja da. Dilo kwe pi ni da po ma kaung la so bi pyo kan ja ba de. Naw do lubu lube tija kwe de da pyo kwa de. Yan lo ga saung da ba le atulu ba be. Po kaung de sne ne sa tho dai bo phit la ja ba ni. Da bi me yet ta kwe pi pi pyaung lai ye de bie ji lou saung ya me so re atwe ga ma kaung bu lo Detroit yet tha na chi ke ga pyo ba de.
If leadership has failed, management has failed.
ကောင်းဆောင်နိုင်ဘူးမစီမံမခန့်ခွဲနိုင်ဘူးဆိုရင်ရဲဌာနကဒေသခံတွေကိုအလုံးကျွေးမပြုနိုင်ဘူးပေါ့ဒါဆိုပြောင်းလဲတက်ပါတယ်ဒါပေမဲ့ဖြတ်သိမ်းပြစ်မယ်ဆိုတာကတော့ရဲဌာနအားလုံးကတပုံစံနဲ့ဖန်တီးထားတာမဟုတ်တော့တကယ်ရှိရှိတဲ့တိမ်ကြုံမြိုက်ဖို့လိုပါတယ်လို့ပြောပါတယ်အမေရိကန်ဥပဒေပြဥ်မတ်တွေကတော့ရဲတပ်ဖွဲ့ပြည်ပြောင်းလဲတောင်းဆိုမှုတွေကိုမျက်ခြေမပြတ်စောင့်ကြည့်နေတာကြောင့်သဘောထားနှစ်ပိုင်းကွဲနေပြီးဖြစ်တဲ့နိုင်ငံရေးတဲ့ဒီကိစ္စကလည်းရေးခုန်စရာဖြစ်လာဖို့ရှိနေပါတယ်ခင်ကျွန်တော်ရဲမတော်ပ
ါ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ကိုဗစ် -19 ရောဂါကြောင့်ကမ္ဘာစီးပွားရေးစိုးစိုးဝါးဝါးအခြေအနေကြုံရလိမ့်မယ်လို့ပညာရှင်တွေသတိပေးနေချိန်မှာမြန်မာပြည်မှာရောဘလောက်အထိထိခိုက်မှုတွေရှိလာမလဲ။ကမ္ဘာပံအာရှဖောင်ဒေးရှင်းနဲ့ ILO ရဲ့စစ်တမ်းပေါ်အခြေခံပြီးပညာရှင်တချို့ရဲ့သုံးသပ်ချက်ကိုတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။နိုင်ငံကြီးပြည်ပပြောင်းလဲမှုတွေရှိလာပြီးတဖြည်းဖြည်းကောင်းမွန်လာတဲ့မြန်မာစီးပွားရေးကကိုဗစ် -19 ရောဂါကြောင့်နောက်ဆက်သွားမလားဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်။အန်ဒီအစိုးရတက်လာပြီးပထမနှစ်တက်တမ်းမှာမြမစီးပွားရေး 5.9 ရှိပြီးဒုတိယနှစ်မှာ 6.4 အထိတက်ခဲ့ပါတယ်။မရေရာမှုရရှိနေပေမဲ့လည်းမြမစီးပွားရေးကနှစ်နှစ်အတွင်းမှာ900,000,000,000ကျော်ကျော်သွားလိမ့်မယ်လို့ကမ္ဘာပံရဲ့စာမျက်နှာ80ကျော် 2018 အစဉ်ခံစားကခန့်မှန်းခဲ့ရပါ။ဒါပေမဲ့လည်း COVID-19 လို့ရုပ်တရက်ဖြစ်လာတဲ့ကမ္ဘာကရောဂါကြောင့်ဖိလစ်ပိုင်၊လာအို၊ဗီယက်နမ်နဲ့မြန်မာတို့လိုစီးပွားရေးအားကောင်းလာနိုင်တယ်လို့ခန့်မှန်းထားတဲ့အာရှနိုင်ငံတွေပါရှုပ်ထွေးရဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။တနနိုင်ငံချင်းစီရဲ့မူဝါဒပြဿနာကင်တွယ်ရဲ့အပေါ်မူတည်ပြီးအချိန်ပြောင်းယူရဲ့ကာလမှာကွာခြားသွားနိုင်ပါတယ်။ပြည်တွင်းမှာစီးပွားရေးရန်ရာလည်ပတ်မှုရပ်ဆိုင်းသွားတာအခုချိန်ထိပြန်မလည်ပတ်နိုင်သေးသလိုCOVID-19 ရောဂါဖြစ်သူဆက်ရှိနေရာအစိုးရရဲ့မဟာဗျူဟာရေးဆွဲရတဲ့အပိုင်းနှေးကွေးနေရတွေကအင်ဂျီချင်းနိုင်ငံတွေထက်စီးပွားရေးနလန်ထားဖို့နောက်ကျနိုင်ကြောင်းဒေါက်တာဇော်ဦးကခန့်မှန်းပါတယ်
။ဗီယက်နမ်တို့လာအိုတို့ကမ္ဘောဒီးယားတို့ကဟိုတလားတော့တော့ရှိပါဘူး။ဒါပေမဲ့နေရာတလားလို့သူတို့ပြန်ပြီးစီးပွားရေးကိုတက်ပတ်ထားတယ်။ဒါသူတို့ရဲ့ပုဂ္ဂိုလ်လုပ်ငန်းတွေကိုပြန်ပြီးတော့တောင်းနေပြီးတော့သူတို့ရဲ့လက်တော့မှုကကျွန်တော်တို့ကပို့ပြီး။ဉာဏ်နဲ့တကြောင်လည်းတခြားဈေးကွက်ဝင်ရှိနေတဲ့ကြားသွားတာ။အဲ့တော့အဲ့ဒီရှိတော့အချိန်ချင်းဟုတ်ကဲ့ဟုတ်ပါအားနည်းလေးပါပြရတယ်ဒီဆုံးပြန်ကိုဒီဖိတ်ပြီးတာဒီကျွန်တော်တို့ရဲ့ဆက်ဆောင်ရအခုချိန်ဒီကျက်မလာတာရေဒီကျွန်တော်တို့ရဲ့မဟာဗျူဟာကြီးကိုချတ်ဆောင်မှာအားနည်းလေးဒီတာကိုပြရတယ်ဒီချက်တွေအားလုံးရှိတယ်လို့ဆိုတော့ဒီဒါတာကကျွန်တော်တို့ရဲ့စီးပွားရေးကြံရည်နဲ့ထူနိုင်တဲ့အခြေအနေဟာကျွန်တော်တို့ဒီနည်းပြနိုင်ငံဒီဆက်ဆံတော့အားကြီးတော့ကြာနေတယ်လို့ပြောလို့ရပါတယ်
ဥရောပကိုတင်သွင်းခွင့်မရှိသေးတဲ့မြန်မာ CMB အထက်ချုပ်လုပ်ငန်းတွေကလည်းလုံသားအများအပြားရှော့ချလိုက်ရပါတယ်။ Asia Foundation စစ်တမ်းမှာတော့လုံသားအင်အားရဲ့16ရာခိုင်နှုန်းကိုအလုပ်ကထုတ်ပယ်ခဲ့တယ်လို့ဆိုပါတယ်။ပြည်တွင်းမှာကွန်ထရက်လုပ်ငန်းတွေပုံမှန်အချိန်မီပြန်မရောက်သေးသလိုနေစားကုန်သွယ်ရေးကလည်းအားထားလို့မရနိုင်တဲ့အခြေအနေပါ။တရုတ်ယူနန်ဘက်က COVID-19 ထိန်းချုပ်ထားနိုင်လို့မြန်မာနဲ့နေစားကုန်သွယ်ရေးကိုသူတို့ဘက်ကတင်းတင်းကြပ်ကြပ်ကန့်တက်လာပါတယ်။အိန္ဒိယဘက်မှာတော့ယောဂကုသတဲ့နှုံတက်လာလို့သူတို့ကလည်းနေဆက်ကုံတို့ရေကိုဖွင့်ပေးဖို့စံနာမရှိသေးပါဘူး
။ဟိုသူတို့ရဲ့ကျမကြီးခြေရောက်အောင်လို့ပုံပြီးတင်းကျတဲ့အားတွေကိုသူတို့စောင်းရတဲ့သဘောရှိတယ်။အဲ့ခါကျရင်လည်းကျွန်တော်တို့ကပုံပြီးတော့အခက်အခဲဖြစ်လာနိုင်ကြရှိပါတယ်။အဲ့တော့ကျွန်တော်ဘက်ကစေတနာသူတို့ဘက်ကစေတနာစသဖြင့်ပေါ့နော်။ပုံပြီးတော့နှစ်ဖက်ညှပ်ပြီးတော့ပူခါမယ်လေခါရှိပါတယ်
။စီးပွားရေးပညာရှင်ဒေါက်တာဇော်ဦးပြောသွားတာပါ။မြန်မာစီးပွားရေးလုပ်ငန်းထောက်ဝက်လောက်ကလုပ်ငန်းဆုံးရှုံးရမယ့်အနေရကြီးကြီးမားမားရှိနေပါတယ်။ COVID-19 ကရောဂါကာလအတွင်းလုပ်ငန်းအများစုကအများ22ရာခိုင်နှုန်းပဲရှိခဲ့ပြီး2019နိုဝင်ဘာကနေ2020ဖေဖော်ဝါရီလစက်တန်းမှာတော့အများ52ရာခိုင်နှုန်းရှိခဲ့တယ်လို့မြန်မာစီးပွားရေးဝန်ကြီးညွှန်ကြားအနှစ်ချုပ်အစည်းအဝေးခါလာမှာဖော်ပြထားပါတယ်။ဒီအတွက်လည်းအသေးစားနဲ့အလက်စားလုပ်ငန်းတွေပြိုလဲမသွားအောင်အစိုးရကကော်မတီဖွဲ့ပြီးကျန်းမာရေးဘီလီယံ100ကိုထုတ်ချိနေပါတယ်။တကယ်လိုအပ်တဲ့လုပ်ငန်းတွေကိုချင်းငွေမရောက်တဲ့အပေါ်မှာလည်းအစိုးရကဝေဖန်ခံနေရပါတယ်။တကယ်တမ်းတော့အစိုးရဘက်ကရောချင်းငွေယူမဲ့လုပ်ငန်းတွေကပါလုပ်ငန်းလေဘပုံနဲ့ငွေကြေးအချက်လက်တွေဒါတွေကိုတိတိကျကျသိဖို့လိုအပ်တယ်လို့အသေးစားစီးပွားရေးလုပ်ငန်းအကြံပေးတူဖြစ်တဲ့ကုမာသင်ကပြောပါတယ်။
အဲ့ဒီကောင်ကလက်ရှိမြန်မာနိုင်ငံမှာဘယ်လောက်ရှိတာလဲဆိုတဲ့ဒီတာလေးလို့ရဲ့လုံးနှစ်ဖက်ပေါ့ဗျာဟိုလက်ရှိမှာဘယ်လောက်ငန်းကိုပေးမလဲလို့စဉ်းစားတဲ့နေရာမှာလဲအဲ့မှာဒီတာဆိုတာအဓိကကျလာတယ်ဗျာဟိုအလုပ်ငန်းတိုင်းကိုကျွန်တော်တို့ပေးလို့မရအောင်လုပ်ငန်းတိုင်းပေးမယ်ဆိုရင်တော့မှကျွန်တော်တို့ကလုပ်ငန်းတိုင်းကိုပြောလို့ရှိရင်လုပ်ငန်းဘယ်နှစ်ခုရှိတာလဲဆိုတော့ကျွန်တော်သိရလားဆိုတော့စဉ်းစားဖို့လိုလာတယ
်တနိုင်ငံလုံးမှာရှိရဲစီးပွားရေးလုပ်ငန်းတွေစက်တင်ဘာလအထိလေပတ်နိုင်ဖို့ကျန်းငွေဘီလီယံ900ကနေ2100အမေရိကန်ဒေါ်လာနဲ့ဆိုရင် 1.5 ဘီလီယံလောက်ထိလိုအပ်နိုင်တယ်လို့ Asia Foundation ကခန့်မှန်းထားပါတယ်။ကမ္ဘာနိုင်ငံကြီးယူရဲ့ဗဟိုပန်အတူနှုံတိကျကန်နှုံလောက်ထိရှော့ချလိုက်တဲ့အချိန်လုပ်ငန်းကြီးတွေတတ်တရာရအောင်မြန်မာနိုင်ငံဗဟိုပန်ကလည်းအတူနှုံ900ကန်နှုံလောက်ထိချခဲ့ပါတယ်။ဗဟိုပန်ရဲ့ဥပဒေအရတော့ဒီထက်ပိုပြီးချလို့မရပါဘူး။ဒါကြောင့်ဘန်ချင်းကိုယူရဲ့အပိုင်းလဲမူဝါဒတွေအပြောင်းလဲလုပ်ဖို့အစိုးရကိုပြောနေတာလည်းရှိပါတယ်။ကမ္ဘာလုံသားဆုံးရှုံးနိုင်တဲ့ပမာဏက 4.5 ရာခိုင်နှုန်းကနေ 10.5 အထိဆိုးရွားလာနိုင်တယ်လို့ကမ္ဘာပံနဲ့ ILO ကခန့်မှန်းထားပါတယ်။ဒါကအချိန်ပြည့်အလုပ်ပေါင်းတန်300ကျော်နဲ့ညီပါတယ်။ပြည်တွင်းမှာတော့တရားဝင်လုပ်ငန်းတွေကနေလုံသား2,000,000,000လောက်အလုပ်လက်မဲ့ဖြစ်သွားပါတယ်။ စရင်ကောက်လို့မရရဲ့ကြပန်းတဲ့လလုလဆာစင်းတွေကဒီကပုံများနိုင်ပါတယ်။ကျွန်တော်သောထက်ရောင်ုံကနေတရင်ပြပို့ခဲ့တာပါ။
လာမယ့်ပြည်အောင်စုငင်းချမ်းကြီးလာက27ရာစုပင်လုံးသရုတ်အကျင်စီဝေးကိုဩဂုတ်လအတွင်းမှာကျင်းပဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြင်ဆင်နေပြီးကိုဗစ် -19 ကာယောဂါကြောင့်ညီလာခံကိုအချင်းချင်းကျင်းပသွားမယ့်အခြေအနေကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။လာမယ့်ပြည်အောင်စုငင်းချမ်းကြီးလာက27ရာစုပင်လုံးသရုတ်အကျင်အစည်းအဝေးကျင်းပမယ့်အချိန်နဲ့ပတ်သက်ပြီးဒီလ17ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO ရဲ့ကိုစား NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းညှိနှိုင်းရေးအဖွဲ့ညှိနှိုင်းရေးမှုရဲဘော်မျိုးဝင်းကအခုလိုပြောဆိုခဲ့တာပါ။
အစိုးရဖယ်ဆုပ်ပြီးဌာနကတော့ဒီဂျော်လိုက်လာဒီမှာကျစ်ပါခြင်းနဲ့ဆိုအစိုးရဖယ်ဆုပ်ပြီးဌာနလည်းကျွန်တော်အဲ့အစိုးရဖယ်ဆုပ်ပြီးချက်ပေါ်မှာချိန်ကပြီးတော့မှ EU ဖယ်ကကျွန်တော်ပြန်လဲဆုပ်ပြီးပြီးတော့ကျွန်တော်ပြင်ဆင်ဌာနကတော့ဒီဩဂတ်လတွင်ပေါ့
ဩဂုတ်လအတွင်းကျင်းပဖို့ကို EAO အဖွဲ့ကိုယ်စားလှယ်တွေကဒီလ10ရက်နေ့မှာကျင်းပတဲ့ online အစည်းအဝေးကနေဆုံးဖြတ်ခဲ့တာဖြစ်ပါတယ်သရုတ်ထအကျင့်27ရာစုပင်လုံးအစည်းအဝေးမှာပြည်တော်စုသဘောတူစာချုပ်အပိုင်း3ကိုချုပ်ဆိုသွားဖို့အတွက်ညှိနှိုင်းနေကြောင်းရဲဘော်မျိုးဝင်းကဆက်ပြောပါတယ
်ပြည်တော်စုသဘောတူစာချုပ်အစည်းအဝေး3မှာအပိုင်း3ပိုင်းနဲ့ချုပ်ဆိုသွားဖို့အတွက်ကိုကျွန်တော်တို့ GICM မှာကျွန်တော်သဘောတူထားတယ်အပိုင်း1ကတော့ EC account ပုံမှန်ဆိုင်ရာမူဘောသဘောတူချက်အပိုင်း2ကတော့2020အလွန်မှာညှိချိုင်းလုပ်ငန်းစဉ်ဆက်လက်ကောင်းတဲ့ဖော်ပြနိုင်အတွက်အစိုးရလုပ်ငန်းစဉ်နဲ့ဆက်လက်ကောင်းတဲ့ဖော်ပြဆိုတဲ့အပိုင်း2ကိုကျွန်တော်တို့ချုပ်ဆိုးနိုင်ဖို့အတွက်ကျွန်တော်ဆွေးနွေးနေတယ်ဒီအပိုင်း3ကြတော့အခြေခံမှုသဘောတူညီချက်ပေါ့အနာဂတ်ဒီမိုကရက်တစ်ဖက်တဲ့ပြည်ထောင်စုကိုဘယ်လိုအခြေခံမှုနဲ့ပုံဖော်သွားမလဲဆိုတဲ့လမ်းညွှန်မှုလောက်ကိုချမှတ်နိုင်ဖို့အတွက်ဒီအပိုင်း3ပိုင်းနဲ့ဒီကျွန်တော်တို့ချုပ်ဆိုးသွားနိုင်ဖို့အတွက်ကိုအလို့ဖွဲ့နေညီနေဆွေးနွေးနေတာဖြစ်ပါတယ်
ပြည်ထောင်စုသဘောတူစာချုပ်အပိုင်း3မှာပါဝင်မဲ့အချက်3ချက်ကိုတော့ပြီးခဲ့တဲ့ဇန်နဝါရီလကကျင်းပတဲ့ GICM ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့ COVID-19 ကာယောဂါဖြစ်ပွားနေခြင်းဖြစ်တာကြောင့်27ရာစုပင်လုံးအစည်းအဝေးမတိုင်ခင်ကျင်းပတဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မှာမဟုတ်တယ်လို့ကိုယ်စားလှယ်ဥယျာဉ်ကိုလည်းလျှော့ချသွားဖို့အစိုးရနဲ့ EAO အဖွဲ့တွေညှိနှိုင်းနေကြောင်းပြောဆိုပါတယ
်မြို့သားဆင်နိုင်ငံရေးဆွေးနွေးပွဲတွေဒီ Public Consultation တွေ UPDGC ရဲ့ Thematic Issue Like Committee ဆွေးနွေးပွဲတွေကျွန်တော်ကျင်းပနိုင်မှာမဟုတ်တော့ဘူးအလားတူပြန်လည်ပြီးတော့မှကျွန်တော်ပုံစံအပြောင်းကျင့်ပါလို့တစ်ဖက်ညီနေထားတာရှိတယ်။တကယ်တည်းမှပဲအလောတဘောတစ်ဖက်ညီနေထားတာတော့ညီနာခံရဲ့ကိုယ်စီလက်ချိုးစားညီနာကိုယ်စီလက်ချိုးစားဖို့လည်းပဲကျွန်တော်ရှော့ချဖို့တော့ပြန်ညီနေတာဆိုလိုတာကတော့ကျွန်တော်ကျင့်ပါခြင်းနဲ့ညီနာကလာကြောလိုက်အောက်ကစနမှာဒီယောဂချင်းတွေဘယ်လိုတက်တာတွေရှိတယ်ဆိုကျွန်တော်မသိဘူး။ယောဂချင်းတွေကြောင့်လည်းပဲညီနာခံမကျင့်ပါဘူးဆိုတဲ့ဟာလို့လည်းမဖြစ်ရဘူး။ညီနာခံနဲ့ကျင့်ပါနိုင်ရမယ်ယောဂလည်းကျွန်တော်ထိသိနေရမယ်အစိုးရတော်တော့ခုလက်တော့စီဝီချင်းပါသလိုပေါ့
အရင်ကပြည်အောင်စုငင်းချဲရေးညီလာခံမှာအစိုးရလက်တော်ကကိုယ်စားလှယ်တမ်ရောကိုယ်စားလှယ် EAO အဖွဲ့ကိုယ်စားလှယ်နိုင်ငံရေးပါတီကိုယ်စားလှယ်150ဦးစီနဲ့ပါဝင်တဲ့ပါဝင်ထိုက်သူနဲ့တိုင်းရင်းသားကိုယ်စားလှယ်50ဦးစီပါဝင်ရာကလာမယ့်ညီလာခံမှာတော့၃ပုံ၃ပုံအထိရှော့ချသွားဖို့ပြင်ဆင်ထားတာဖြစ်ပါတယ်လက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပြင်ဆင်ထားတဲ့အချက်တွေကိုတော့ဇွန်လ23ရက်နေ့ကနေ25ရက်နေ့အထိအစိုးရကိုယ်စားလှယ်အဖွဲ့နဲ့ညှိနှိုင်းဆွေးနွေးသွားဖို့ရှိနေပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
တရုတ်၊အီရန်၊နိုင်ဂျီးရီးယားနဲ့တခြားနိုင်ငံတွေမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေရတဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုနိုင်ငံညာရေးဝန်ကြီးမိုက်ပေါ်ပီယိုကဗုဒ္ဓဟူးနေ့လောကသတိပေးလိုက်တဲ့အကြောင်းတန်တမန်ရေးရာသတင်းတော်စင်နီစိန်သတင်းပေးပို့ထားပါတယ်ရှင်အမေရိကန်နိုင်ငံညာရေးဌာနက2019ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုဇွန်လ10ရက်ဗုဒ္ဓဟူးနေ့ကထုတ်ပြန်လိုက်တာမှာတရုတ်အပါအဝင်နိုင်ငံတချို့ကိုဘာသာရေးလွတ်လပ်ခွင့်အခြေအနေစိုးရိမ်ရာဇဲနိုင်ငံစီးရင်မှာဆက်ပြီးဖော်ပြထားပါတယ်အခုလိုနိုင်ငံညာရေးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်တဲ့ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံညာရေးဝန်ကြီးမိုက်ပေါ်ပီယိုက
The Chinese Communist Party is now ordering religious organizations to obey CCP.
ဒီကွန်မြူနတီပါတီ CCP ကဘာသာရေးအသင်းဖွဲ့တွေကိုသူတို့ဥစားမှုတွေကိုလိုက်နာရမယ်လို့အမိန့်ထုတ်ထားပြီးသူတို့ရဲ့ကွန်မြူနတီဝါဒတွေကိုတင်မိုးနဲ့လိုက်နာကျင့်သုံးခိုင်းနေပါတယ်။ချင်းချင်းဒေသမှာလည်းဝီဂါမွတ်စလင်တွေကိုအများကြီးဆက်ပြီးထိန်းသိမ်းထားတာပါ
။
ဒီလိုပဲတိဘက်ဗုဒ္ဓဘာသာဖာလွန်ဂေါင်းနဲ့ခရစ်ယာန်ဘာသာဝင်တွေအပေါ်မှာလည်းဖိနှိပ်မှုတွေရှိနေတယ်လို့ပြောပါတယ်။ဝီဂါမွတ်စလင်အများပြားထိန်းသိမ်းထားတဲ့အပေါ်ဝေဖန်မှုတွေကိုလည်းတိယုကပြည်ရင်းရေးကိုဝင်မဆွတ်ဖို့အကြောင်းပြချက်နဲ့လက်မခံညှင်းဆန်ပြီးအဲ့ဒီချင်းချင်းဒေသထိန်းသိမ်းရေးစခန်းတွေကိုအတက်မွေးဝမ်းကြောင်းတင်တဲ့တွေဖွင့်လှစ်ပေးဖို့အသုံးချနေတာဖြစ်တယ်လို့တုံ့ပြန်ပြောဆိုပါတယ်။ အမေရိကန်နိုင်ငံတဝမ်းမှာလူမျိုးရေးခွဲခြားမှုနဲ့ရဲတွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေအပေါ်မှာဆန္ဒပြပွဲတွေကိုတကဘာလုံးကအာရုံစိုက်နေတဲ့အချိန်မှာပဲ2019ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုအမေရိကန်နိုင်ငံယာယီဌာနကထုတ်ပြန်လိုက်တာပါ American အနေနဲ့အခုလိုအခြေအနေမျိုးမှာတခြားနိုင်ငံကိုဝေဖန်လိုက်တဲ့အပေါ်မှာမေးမြန်းလာမှာတော့ဝန်ကြီးပေါ်ပီယူက American မှာတွေ့ကြုံနေရတဲ့အခြေအနေကတရုတ်နဲ့မတူဘူးလို့ပြောပါတယ်
Something is as tragic and as awful as what happened to George Floyd takes place that the government responds
လူမဲမျိုးသား George Floyd သေဆုံးခဲ့ရတာကခြေခွေးဝန်းနေခဲ့ရကောင်းတယ်လို့အစိုးရဘက်ကလည်းတုံ့ပြန်ဆောင်ရွက်နေပါတယ်ဒီအခြေအနေတွေပေါ်မှာရဲတပ်ဖွဲ့ဘက်ကရောတရားဥပဒေကြောင့်မရပါအလီအမြန်ဆောင်ရွက်ပေးနေရပါလို့ပြောပါတယ်။ဒါပြင်အစိုးရခန်းစာမှာနိုင်ဂျီးရီးယားနိုင်ငံတွင် IS အကြမ်းဖက်တွေနဲ့ Boko Haram အဖွဲ့ကမွတ်စလင်တွေနဲ့ခရစ်ယာန်တွေကိုဆက်လက်တိုက်ခိုက်နေစေဖြစ်တာကိုလည်းထောက်ပြထားပြီးတော့ဒီအတွက်အရေးယူမှုတွေလုပ်ဖို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American သံမတ်ကြီး
I'm deeply concerned about what's happening in Nigeria.because of the escalation of the violence
Nigeria မှာအကြမ်းဖက်မှုတွေအစုလိုက်တက်ခံရတာရှိပြီးတော့ဒါရီကိုထိရောက်တဲ့တုံ့ပြန်ရေးမှုမရှိတဲ့ပုံမှန်ကျွန်တော်အတော်လေးစိုးရိမ်မိပါတယ် Nigeria အစိုးရအနေနဲ့ဒါရီကိုထိထိရောက်ရောက်ကန့်ကွက်ဆောင်ရွက်ပေးဖို့လိုအပ်နေပါပြီလို့ပြောပါတယ် Muslim အများစုရှိတဲ့ Saudi Arabia နိုင်ငံဟာလည်းကမ္ဘာမှာခရစ်ယာန်ဖျားချောင်းတစ်ချောင်းမှမရှိတဲ့တခုတည်းသောနိုင်ငံဖြစ်နေတဲ့အတွက်ဘာသာရေးလွတ်လပ်ခွင့်အတွက်စိုးရိမ်မိကြောင်းလည်းတန်မတ်ကြီး Brown Beck ကပြောပါတယ်ကျမများတစ်ဆင့်အောင်ပါရှင
်ဗီယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဗီယူရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နာရီကနေ10နာရီအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာတမရော်ဟာမြန်မာအစိုးရလက်အောက်ခံမဟုတ်ပဲတီးကြားလွတ်လပ်စွာတည်ရှိနေတဲ့အဖွဲ့အစည်းဖြစ်လို့လူအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေတာလို့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ကယူဆပါတယ်။ဒီအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
လွန်ခဲ့တဲ့2019ခုနှစ်ကစပြီးရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖျက်မှုနဲ့ပတ်သက်ပြီးသမတော်ခေါင်းဆောင်ပိုင်းကထိတ်တန့်အရာရှိ14ဦးကိုတန်ခတ်အရေးယူထားတဲ့ဖြစ်ကြောင်းဗြိတိသျှအစိုးရကဧပြီလ29ရက်နေ့ကကြေညာပါတယ်။ဒီအရာရှိတွေကိုဗြိတိန်နိုင်ငံဝင်ခွင့်မပြုဘဲသူတို့ရဲ့ဘန်ဒါရေးဆက်တော်ထားတဲ့အင်္ဂလိပ်ကုမ္ပဏီကိုရာဇဝတ်ကြောင်းအရအရေးယူမယ်လို့ဆိုပါတယ်။အမေရိကန်ကလည်းအလားတူအရေးယူထားပါတယ်။ဒါပေမဲ့အရေးယူခံရသူတွေဟာအင်္ဂလန်အမေရိကန်နဲ့ယဉ်နီးသူတွေမဟုတ်လို့ဘာမှအရာရောက်မှာမဟုတ်ဘူးလို့မြင်ကြပါတယ်။မြန်မာအစိုးရတပ်ရဲ့လူအခွင့်အရေးချိုးဖောက်မှုကိုလေ့လာတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်က2018နှောင်းပိုင်းမှာအစိုးရအခါစာထုတ်ဝေပြီးနောက်ပိုင်းတာဝန်ရှိသူတွေကိုအရေးယူဆောင်ရွက်လာတာဖြစ်ပါတယ်။2017က18အထိဒီမိုကရေစီပြုပြင်ရေးလုပ်ဖို့ရွေးကောက်ပွဲအစိုးရတွေကြိုးပမ်းနေချိန်မှာတတိတခြားရပ်တည်တဲ့တပ်မတော်ဟာရာဇဝတ်မှုမျိုးစုံကိုကျူးလွန်နေလို့ဆိုပါတယ်။ဒါပေမဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရတာမျိုးအစိုးရတပ်အနေနဲ့တော်ဝင်သိဖို့အတွက်နိုင်ငံတကာအတိုင်ဝန်ကတွန်းအားပေးရမယ်လို့အကြံပြုထားပါတယ
် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲမှာအနံ့ရလို့2016မတ်လကစပြီးအစိုးရဖွဲ့စည်းခဲ့ပေမဲ့စစ်တပ်ဟာကိုယ်ပိုင်အုပ်ချုပ်တဲ့အဖွဲ့အစည်းဖြစ်ရပ်တည်နေပါတယ်ကာကွယ်ရေးပြည်ထောင်ရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနတွေဟာစစ်တပ်လက်အောက်ခံဖြစ်နေပြီးစီဦးစီးချုပ်ရွေးချယ်တဲ့စစ်ဘိုလ်တွေဟာလွတ်တော်မှာနေရာယူနေကြပါတယ်ဒီဌာနတွေအပေါ်မှာ NLD အစိုးရကဩဇာမရှိပါဘူးဒါပေမဲ့စစ်တပ်ရဲ့တရားဝင်အသုံးစရိတ်ကိုတော့ NLD အစိုးရကအတည်ပြုရပါတယ်။ရွေးကောက်တင်မြှောက်တဲ့အစိုးရအမိန့်ကိုနာခံစရာမလိုပဲအစိုးရစစ်တပ်အဖြစ်ရပ်တည်နိုင်အောင်2008အခြေခံဥပဒေကဖန်တီးထားတာဖြစ်ပါတယ်။အနည်း20ကြော်ကြာတဲ့စစ်အစိုးရလက်ထက်မှာစစ်တပ်ဟာစီးပွားရေးလုပ်ငန်းမျိုးစုံနဲ့ခရိုနီအတန်းဝိုင်းကိုတိစောက်နိုင်ခဲ့ပါတယ်။အဲ့ဒီလုပ်ငန်းတွေဟာဒီကနေ့အချိန်ထိရှင်သန်နေပြီးစစ်တပ်ကိုအကျိုးပြုနေစေဖြစ်ပါတယ်။
အစိုးရဘတ်ဂျက်အသုံးစရိတ်မှာမပါတဲ့စစ်တပ်ရဲ့ဝင်ငွေဟာသမယောကြမဟုတ်တဲ့ဝင်ငွေဖြစ်တယ်လို့ကုလသမဂ္ဂမစ်ရှင်ကသတ်မှတ်ပါတယ်။ဒီလိုသမယောကြမဟုတ်တဲ့ဝင်ငွေရင်းမြစ်တွေရှိနေလို့စစ်တပ်ဟာဘယ်သူ့ကိုမှဂရုမစိုက်ဘဲတသိတကျရပ်တည်နိုင်တာလို့ယူဆပါတယ်။ဒါကြောင့်တပ်မတော်ရဲ့စီးပွားရေးလုပ်ငန်းတွေကိုစစ်စစ်လေ့လာပြီးတင့်တော်တယ်လို့အရေးယူဖို့ကုလသမဂ္ဂမစ်ရှင်ကအကြံပေးထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမြန်မာစစ်တပ်ရဲ့အကျိုးစီးပွား The Economic Interest of Myanmar Military ဆိုတဲ့စာမျက်နှာတရားကျော်စာရန်းကို2019စက်တင်ဘာလကထုတ်ဝေပါတယ်။စစ်တပ်ရဲ့စီးပွားရေးအရင်းအမြစ်ကိုဖျက်ပစ်ဖို့ရည်ရွယ်တာဖြစ်ပါတယ်
။စီးပွားရေးမှာကြီးဆိုပြီးတတိတခြားရပ်တည်နိုင်တဲ့အနေအထားမှမရှိတော့တဲ့တပ်မတော်ဟာအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဥပဒေကိုရိုသေလေးစားလာပြီးတော်ဝင်တည်လာလိမ့်မယ်လို့ကုလသမဂ္ဂကော်မရှင်ကမျှော်လင့်ထားပုံရပါတယ်။ဒီလိုအခြေအနေကိုရောက်ရှိဖို့အတွက်တမတော်ကိုပြုပြင်ပြောင်းလဲရမယ်လို့လည်းဆိုပါတယ်။တမတော်ပိုင်ကုမ္ပဏီအားလုံးနဲ့လက်အောက်ခံလုပ်ငန်းတွေကိုပြင်မှတ်ထားပြီးစီးပွားရေးအရာအရေးယူပိတ်ဆို့တာတွေလုပ်တင်တယ်လို့ကုလသမဂ္ဂကော်မရှင်ကအကြံပြုထားပါတယ်။ဒါပေမဲ့ပြည်သူလူထုရဲ့လူမှုအကျိုးစီးပွားကိုမထိခိုက်အောင်အသေးစားစဉ်းစားချင့်ချိန်ပြီးမှတန်ခတ်အရေးယူတာတွေလုပ်ရမယ်လို့လည်းဆိုပါတယ်။လူအခွင့်ရေးချိုးဖောက်ရမှာတာဝန်ရှိတဲ့တပ်မတော်အရာရှိတွေကိုပြစ်မှတ်ထားပြီးအရေးယူဖို့ကိုလည်းတိုက်တွန်းထားပါတယ
်။ NLD အစိုးရဆောင်ရွက်ဖို့ကုလသမဂ္ဂမစ်ရှင်ကအကြံပေးထားတာကတော့အများကြီးပါပဲ။တပ်မတော်ကိုအရက်ဖက်တင်းချုံမှုနဲ့ကြီးကြပ်မှုအောက်မှာအပြည့်အဝရောက်ရှိအောင်လုပ်ရမယ်လို့ဆိုပါတယ်။နောက်တော့တပ်မတော်ရမုံငွေအားလုံးကိုလွှတ်တော်ရေးတင်းချုံမှုအောက်မှာထားရမယ်လို့ဆိုပါတယ်။တပ်မတော်ကိုစီးပွားရေးမလုပ်ဖို့တားမြစ်တဲ့ဥပဒေကိုလွှတ်တော်ကပြတ်ထန်းပြီးစီးပွားရေးလုပ်ငန်းမှာစစ်ဘုပါဝင်တာကိုပိတ်ပင်တားမြစ်ရမယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂမစ်ရှင်ဟာကိုဖြစ်စေချင်တာတွေကိုစိတ်ကူးရင်ပြီးအကြံပေးနေတာသိတာထင်ရှားပါတယ်။အခြေခံဥပဒေကိုအပြားအနာတောင်ပြင်ဆင်ဖို့ကန့်နေပါတယ်။ NLD အစိုးရမကြာမီကပြင်ဆင်ဖို့ကြိုးစားတာအချင်းကြီးဖြစ်သွားပါတယ်။အနည်း80လောက်ရှိပြီဖြစ်တဲ့စစ်တပ်ရဲ့စီးပွားရေးအစီအလာကိုကွယ်ပြောက်အောင်လုပ်ဖို့ကိစ္စဟာအပြောလွယ်သလောက်လက်တွေ့လုပ်ဖို့ကြက်ခဲ့ပါလေစစ်တပ်ကိုမဆက်ဆံဖို့နိုင်ငံခြားအဖွဲ့အစည်းတွေကိုတိုက်တွန်းယူလောက်တာပဲလုပ်နိုင်လိမ့်မယ်ထင်ပါလေရှင်းပါမှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းအကြောင်းကိုဆက်လက်တင်ပြပါမယ်ခင်ဗျာ
ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့မိုးချိုးကြောင့်သိဆုံးသူများလာခြင်းအကြောင်းအပိုင်း1ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာမိုးချိုးဖြစ်တာကြောင့်ဒီနေ့ထဲသိဆုံးရသူကအရင်နှစ်ထက်အများကြီးများလာနေပြီးနောက်ထပ်ဖြစ်လာမှာကိုလည်းစိုးရိမ်နေရတယ်လို့ဘေးအန္တရာယ်ဆိုင်ရာကြံ့ကြင်သူတွေကဆိုပါတယ်။ဒီနှစ်ထဲသေဆုံးသူဘလောက်ရှိများလာနေပြီးဘလို့လူတွေအထူးကမိုးကြိုးဖြစ်ခံရတာဝန်စာရှာရင်သေဆုံးမှုအများဆုံးခံရသူတွေအနေနဲ့ဘလို့ကာကွယ်နိုင်ပါလဲ။ဒီအကြောင်းအသေးစိတ်စောင့်ကြည့်နေတဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားရေးမှူးဒေါက်ဖြူလက်လက်ထုံးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဌာနကညွှန်ကြားမှုတော်ဖြူလက်လက်တော်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုးချိုးဖြစ်တာကြောင့်ဒီနှစ်ထဲအခုဇွန်လပထမပတ်ဖြစ်ပေါ်ဆင်မှာနော်သေဆုံးသူကလူ60ကျော်ပြီးတော့ဒဏ်ရာကလည်း30လောက်ရထားတဲ့ခါကျတော့ပြီးခဲ့တဲ့နှစ်အလားတူကာလနဲ့ရှင်းလိုက်ရင်ပဲဖြစ်ဖြစ်အခုအများစိုးရိမ်နေကြတဲ့ကိုဗစ်သေဆုံးမှုနဲ့ရှင်းလိုက်ရင်ပဲဖြစ်ဖြစ်အများကြီးကိုများလွနေတာကိုတွေ့ရပါတယ်ဆင်မှာရင်အထူးသဖြင့်တော့ဒီပြီးခဲ့တဲ့အပတ်တစ်ပတ်ထဲမှာပဲအနည်းဆုံး30လောက်သေခဲ့ပြီးတော့20ကျော်တန်ရာရခဲ့တာအပြင်အခုမိုးကြကာလာရှေ့မှာလဲမိုးကြိုးဖြစ်တာတွေဆက်ရှိနေတယ်လို့မိုးလီဝသနဲ့ဇလဗိဒဌာနကခန့်မှန်းထားတာမို့ဒီသေဆုံးမှုတွေကနေလျှော့ချနိုင်မို့ဘာစအကြံပေးကြလဲဆရာမကြီး
ကျိုးကြတာရကြတော့ကျမတို့ဒီမှာဒီမိုးဥကာလာမိုးနှောင်းကာလာဒီမှာတော့အဖြစ်များတယ်ပေါ့ခုနကပြောသလိုဒီဂျွန်လပထမပတ်မှာဆိုလို့ရှိရင်လည်းမိုးကြိုးဖြစ်တဲ့အချိန်ကလည်း20 22ချိန်လောက်ပေါ့နော်ရှိခဲ့ပြီးတော့28ဦးပြေဆုံးခဲ့တယ်22ဦးတန်ရခဲ့တယ်နောက်အဲ့ဒီရဲ့ရှေ့တစ်ပတ်ပေါ့နော်နေလ25ရက်နေ့ကနေနေလ31ရက်နေ့ထိမှာဆိုလို့ရှိရင်တော့9ချိန်ရှိခဲ့ပြီးတော့9ဦးတည်ဆုံးခဲ့တယ်ပေါ့အဲ့တော့ဒီနေလာရဲ့နောက်ဆုံးပတ်နဲ့ဒီဂျွန်လာရဲ့ပထမပတ်မှာတူပဲကျမတို့ကတော်တော်များများကြီးကိုပို့ပြီးတော့များလာတာကိုလည်းတွေ့ရပါတယ်။နောက်အခုအဲ့ဒီဖြစ်စဉ်တွေကိုကြည့်လိုက်တဲ့အခါကျတော့မ ားသွားခြင်းတော့အပြင်မှာရှိနေတဲ့အခြေအနေမှာတော့ဖြစ်တိုင်းများပါတယ်။အပြင်မှာရှိနေတဲ့အထဲမှာမှများသွားခြင်းဒီလေယာဉ်လုံးတွေတုံးနေတဲ့အခြေအနေမှာဖြစ်တဲ့ဖြစ်ရှင်တွေကတော့အများဆုံးတွေ့ရှိရပါတယ်။အဲ့ဒီနောက်ပိုင်းတော့ဒီအမ်းပေါ်မှာသွားလာနေတဲ့အခြေအနေပေါ့နော်။နောက်တစ်တင်အောက်တွေမှာနားနေတဲ့အခြေအနေမိုးဝင်ခိုလိုက်တဲ့အခြေအနေမျိုးတွေအဲ့လိုအခြေအနေမျိုးတွေမှာလည်းမျိုးချုပ်ဖြစ်တာကိုတွေ့ရပါတယ်။နောက်တစ်ခုကကျတော့ဒီအပြင်မှာကိုပဲနားဖမ်းနေတဲ့အခြေအနေနောက်ရေညောင်းတွေတူးနေတဲ့အခြေအနေနောက်လေထဲမှာပေါ့နော်ရေနဲ့ပတ်သက်ပြီးတော့ရေညောင်းတွေလုံးနေတဲ့အခြေအနေနောက်အိမ်ရဲ့တစ်ဆင်းမိတ်မှာရေခံနေတဲ့အချိန်မှာလည်းဖြစ်တာတွေ့ရပါတယ်။နောက်ကဖားရိုက်ထွက်တဲ့အခါမျိုးပေါ့နော်ဒီလိုမျိုးဆိုတဲ့အခါကျတော့ဒီရေနဲ့ဆက်ဆက်ပြီးတော့ဖြစ်သွားတဲ့ဖြစ်စဉ်လေးကိုလည်းတွေ့ရှိရပါတယ်။နောက်တစ်ခုကကျတော့စပင်းတွန်းလာရင်လည်းမိုးချိုးဖြစ်တဲ့ဖြစ်စဉ်လည်းရှိခဲ့တယ်။နောက်လဲထွန်ချက်နဲ့လဲထွန်နေတယ်ပေါ့နော်။နောက်ပညာလုတ်တဲ့အချိန်မှာဖြစ်နေတယ်ဆိုတော့အဲ့လိုခါကျတော့ဒီတန်ထဲပစ္စည်းတွေနဲ့ထိတွေ့နေတဲ့အခြေအနေတွေမှာလည်းဖြစ်တဲ့ဖြစ်စဉ်မျိုးပေါ့နော်။နောက်တစ်ခုကကျတော့လေကွင်းတွေထဲမှာရှိနေပြီနဲ့မိုးရွာလို့သူကရှာထဲထဲမှာမိုးဝင်ခိုလိုက်တယ်တစ်ပင်အောက်ကိုမိုးဝင်ခိုလိုက်တယ်အဲ့လိုမိုးခိုတဲ့အချိန်ပေါ့နော်နောက်လမ်းသွားလာနေနေမိုးရွာတဲ့အတွက်ကြောင့်မလို့ဒီဒီမှာယုံလေးတွေမှာမိုးဝင်ခိုလိုက်တယ်အဲ့လိုအချိန်လေးတွေမှာဖြစ်တဲ့ဖြစ်စဉ်တွေဆိုတွေ့ရှိရပါတယ်နောက်တစ်ခုကတော့ဒီအိမ်ထဲမှာရှိနေတဲ့အချိန်ဖုန်းပေါ့နော်ဖုန်းကိုအင်တာနက်သုံးနေတယ်နောက်ဖုန်းပြောနေတယ်ပေါ့နော်အဲ့လိုအချိန်လေးတွေမှာဖြစ်နေတာကိုတွေ့ရှိရပါတယ
်ဟုတ်ကဲ့ဆရာမအရှင်ကတော့ကွင်းပြေတွေမှာပဲသွင်ရပြီးတော့အခုအိမ်ထဲမှာနောက်ဆုံးတော်တော်များများကဒီလက်ကင်ဖုန်းတွေတုံလာတဲ့ခါမှာပေါ့နော်ဖြစ်တာတွေကိုတွေ့ရတဲ့အတွက်ဒီတစ်ခေါက်ကတော့ဆံမကြီးတော်တော်သတိထားဖို့လိုလာတာပေါ့နော
်ဟုတ်ကဲ့
အချိန်တည်းမှာပဲဆံမကြီးအများစုကတော့အပြင်ဘက်မှာပါဒီလေကွင်းတွေမှာလုတ်တဲ့သူတွေမှာအဓိကဖြစ်တာပေါ့နော်ခုနလေထွန်းဆန်ပေါင်းနေတဲ့သူတွေရော
ဟုတ်ကဲ့
သူတို့အတွက်ဆံမကြီးသိဆုံးမှုနည်းသွားနိုင်အောင်ဘယ်လိုအချံပေးခြင်းလဲ
ဒီမိုးချိုးဖြစ်တာကတော့မဖြစ်အောင်ပေါ့နော်ကြိုတင်ကာကွယ်တာတို့ဘာလို့အဲ့လိုကြီးရောအရင်ရောမရနိုင်ဘူးဒါမဲ့ကိုကတတိလေးနဲ့နေလို့တော့ရှိုးတယ်ဒီမိုးချိုးပြတ်တဲ့အခြေအနေလေးတွေကိုသိထားပြီးတော့တတိနဲ့ရှောင်ရှားနိုင်တယ်ဆိုလို့ရှိရင်တော့ဒီအသက်သေဆုံးမှုတွေတော့ကျော်သွားနိုင်တယ်လို့အကြံပေးချင်ပါတယ်အဲ့လိုဆိုတော့အိမ်အပြင်ရသွားခြင်းခြေကွင်းတွေပေါ့နော်ခြေကွင်းတွေမှာရောက်နေတဲ့တကယ်လို့များမိုးရွာတဲ့အခါမှာလည်းမိုးချစ်ချုံတာတွေအရင်ဖြစ်မယ်ဖျက်ဆီးလက်တာတွေအရင်ယူဖြစ်နေမယ်ဆိုရင်တော့ကိုယ်လုံးနေတဲ့အလုပ်ကတော့ခဏလောက်တော့ရှင်းနာတင်တယ်လို့အကြံပေးချင်တယ်အဲ့လိုချိန်ဆိုရင်တော့ဘာပဲဖြစ်ဖြစ်ထဲမှာအလုပ်လုပ်နေမယ်ဆိုရင်ကိုယ့်လက်ထဲမှာပေါက်တူးတို့ပေါက်ပြားတို့ကန်ခါမိတာလည်းရှင်းရှင်းနဲ့ပြင်ကားလို့လဲထောင်ချက်နဲ့ဆိုရင်လဲထောင်ချက်ပေါ့နော်ထောင်ချက်အဲ့လိုတန်းထက်ပစ္စည်းလေးတွေဆိုတော့လုံးဝအဲ့ချိန်မှာဆိုရင်မကင်နဲ့တော့တော့မဖြစ်မနေရတော့ကိုယ့်ရဲ့လေထဲထဲမှာဒီလေထဲပဲရှိတော့ဒီလေထဲကိုပဲခိုးတော့ခိုးရမှာပဲပေါ့နောက်အထဲမှာနေပြီဆိုလို့ရှင်လဲဒီတန်းထက်တွေနဲ့ကြီးတဲ့နေရာတွေပါနဲ့နည်းနည်းဝေးတဲ့လမ်းနဲ့နေရာမျိုးပေါ့နော်အဲ့လိုလေးတွေကိုနေတင်တယ်ပေါ့ဒါမှကုန်းကကျမတို့ပြောလူထဲထဲမှာဖြည့်ပြီးတော့မူချိုးတက်တဲ့ဖြစ်စဉ်လေးတွေရှိခဲ့တာလေးကိုလည်းသတိပြုပေးခြင်းနဲ့နောက်တစ်ခါပြန်ကြတော့လေလေကွင်းကြီးတွေမှာတက်တင်ကြီးလည်းရှိတတ်တယ်တက်တင်ဖြည့်ဖြည့်လေးပေါ့နော်အဲ့လိုမျိုးမိုးဝင်ခိုတဲ့အချိန်မှာမူချိုးတက်တဲ့ဖြစ်စဉ်မျိုးလည်းရှိတတ်တယ်အဲ့တော့ဒီလိုလေကွင်းထဲမှာရှိနေတဲ့အချိန်မှာမိုးကတာမန်ထက်ပိုပြီးတော့မိုးအရင်ထစ်ချုံတာတွေဖြက်စီးလက်တာတွေဖြစ်နေတဲ့အချိန်ဆိုတော့အဲ့လိုတက်တင်မျိုးလည်းမိုးဝင်ခိုစင်မှာကိုယ့်ရဲ့လေထဲရှင်လေထဲတွေဝင်ခိုမယ်တကယ်လို့မှကိုကအဲ့လိုမျိုးလုံနိုင်တဲ့အချိန်မျိုးမရှိဘူးဆိုရင်တော့မှလေကွင်းထဲမှာနှိမ့်နေနေရတယ်ပါပေါ့နော်ကိုကထိထိဖြစ်နေလို့ဆိုတော့ကွင်းထဲမှာဆိုရင်တော့လေဒီနှိမ့်တဲ့နှောင်းလေးတွေမှာနေဖြစ်နေဆိုပြီးတော့ကြံပြစ်ခြင်းပါတယ်
ဟုတ်ကဲ့ဆရာမနည်းနည်းလေးနှိမ့်နေနေရမှာလေထဲလေးစောက်ထားနိုင်တော့အကောင်းဆုံးပါဆရာမနော
်ဟုတ်ကဲ့ကကွင်းထင်းလဲဆိုရင်တော့ထိထိဖြစ်နေလေမြင့်လေပို့ပြီးတော့ပြစ်ဖို့အတွက်ကခွင့်ရများလေဖြစ်မှာပေါ့နော
်ဟုတ်ကဲ့ဆရာမရေနောက်တစ်ခုကဒီလေကွင်းနဲ့ပဲပတ်သက်နိုင်တာပေါ့နော်ခုနငါဖမ်းတဲ့သူတွေကို
ဟုတ်ကဲ့
ဖားရိုက်တဲ့သူတွေတို့အပြင်မှာအစာထွက်ရှာကြတာပေါ့ပြစ်ထွက်ဖမ်းတဲ့သူတွေတို့မျိုးစုံရှိနိုင်တော့သူတို့ကဆရာမဘယ်လိုအကြံပေးချင်လဲ
ခုနကလိုပဲပေါ့ဒီလိုမိုးအရင်ထချုံရတဲ့စကားပြက်စီးတက်နေတဲ့ခါမှဆိုရင်ငါဖမ်းတဲ့သူတွေဆိုရင်ခြေထဲမှာဆက်ပြီးတော့မနေတဲ့အနေကုန်းကုန်းမော်တက်တင်တာပေါ့နော်သူကခြေထဲမှာရှိနေနေမိုးချိုးပြစ်နိုင်ခြေကပါမတ်ချိုင်ပုံများနိုင်တဲ့ခြေမျိုးရှိတဲ့အတွက်ကြောင့်မလို့သူကအဲဒီရေကန်နေတဲ့ရောက်နေတဲ့ဥပမာရှိကူးနေတဲ့သူတွေကအစားပေါ်နဲ့ဒီချောင်းရံနေမှာငါဖမ်းနေကြမယ်အဲ့လိုလူတွေဖားရှာနေကြမယ်အဲ့လိုဆိုရင်တော့ခြေကနေချက်ချင်းတက်တယ်မှာလည်းမိုးကရှိတဲ့ရှောင်းဦးရှိမယ်ဆိုရင်တော့အဲ့ဒီမိုးကကျေဝင်ပြီးတော့ပေါ့နော်ဒီခိုးထုံတဲ့နဲ့ကိုယ်တော့ခါချာငါးချာဆိုလည်းဒါပဲဖြစ်တန်တဲ့ပစ္စည်းလေးတွေပါနိုင်တာပါပဲတက်ထဲမှာလေအဲ့လိုမျိုးဆိုတော့တက်နိုင်တော့ကိုယ့်လက်ထဲကဒီပစ္စည်းတွေကိုတော့ကိုယ်နဲ့ဝေးရမှာခဏထားခြင်းနဲ
့ဟုတ်ကဲ့ဆရာမနောက်တစ်ခုကတော့ပျံလုတ်တဲ့သူတို့နောက်ဒီရေမြောင်းတူးတဲ့သူတို့ပေါ့နော်အထူးသဖြင့်တော့ဒီဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပတ်သက်နေတာပါဆရာမသူတို့တွေရောဘယ်လိုကြံပေးကြလဲ
များသောအားဖြင့်တော့ဘယ်လိုဆောက်လုပ်ရေးလုပ်ငန်းတွေကထက်မြင့်နေမှာဖြစ်နိုင်ချေလဲရှိသလို ရက်ကွက်ထဲကြီးရွာထဲကြီးမှာဆိုလို့ရှိရင်လည်းထက်မြင့်မဟုတ်ဘဲနဲ့ပုံမှန်တိုင်းလောက်ရတာမျိုးလည်းရှိနိုင်တယ်။ဒါပဲဖြစ်ဖြစ်ဆောက်လုပ်ရေးလုပ်ငန်းတွေပြည်ရန်တွေလုပ်ပြီးဆိုတော့တန်ထယ်နဲ့ဆက်ဆက်တဲ့ဒီဂျီကိုကိုင်မိမယ်။ရေနဲ့ဆက်ဆက်တဲ့နေရာလေးတွေမှာလည်းရှိနေမိမယ်လို့တော့ယူဆပါတယ်။အဲ့လိုမျိုးဆိုရင်လည်းမိုးထချုံမဲ့ဆက်စီတွေလက်ပြီးဆိုရင်တော့ကိုယ့်ရဲ့အလုပ်တွေကိုခဏတော့ရှင်းလိုက်တင်ပါတယ်။ရှင်းလိုက်ပြီးတော့ဒီလုံလုံတဲ့နေရာပေါ့နော်အဲ့လိုပစ္စည်းတွေဝေးတဲ့နေရာလေးတွေမှာခိုးဆောင်တင်တယ
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကျမ
။အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကျူဆူပါတယ်။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီရာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြဝတီမြို့နဲ့ကော့ကရိတ်မြို့ရဲစခန်းရှိတွေမှာဘုံပေါက်ကွဲမှုစက်တိုက်ဖြစ်ပွားခဲ့ပါတဲ့ရှမ်းပြည်နယ်တောင်ပိုင်းခိုလန့်မြို့နယ်မှာဒေသခံတောင်သူတွေရဲ့လင်းမြေတွေကိုစစ်တပ်ကသိမ်းဆီးတရားစွဲဆိုခဲ့တယ်ဆိုတာနဲ့လက်ဆက်တရားစုပင်လုံညီလာခံစတုဒ္ဒအကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်လကုန်မှာကျင်းပဖို့အစိုးရနဲ့တိုင်းသာလက်နက်ကန်အဖွဲ့အစည်းတွေကလည်းအစုပြုထားတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြဝတီမြို့နဲ့ကော့ကရိတ်မြို့ရဲစခန်းရှိတွင်မှဒီရက်ပိုင်းဘုံပောက်ကွဲမှုဆက်တိုက်ဖြစ်ပွားနေပါတယ်။ဇွန်လ9ရက်နေ့မှာမြဝတီမြို့ခရိုင်ရဲတပ်ဖွဲ့ရုံးအနီးမှာချိန်ကြိုက်မိုင်းပုံစံဘုံတလုံးပောက်ကွဲခဲ့ရမှာဘုံဆလွင့်စင်လာကြောင်းတန်ကားတော်တပါအနေငယ်ပွန့်ပက်ဒဏ်ရာရရှိသွားခဲ့တယ်လို့ဇွန်လ10ရက်နေ့မှာကော့ကရိတ်မြို့မှရဲစခန်းအရှိမလက်ပစ်ဘုံတလုံးပောက်ကွဲခဲ့ပြီး3ဦးဒဏ်ရာရရှိသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဆိုပါဘုံပောက်ကွဲမှုဖြစ်စဉ်နဲ့ပတ်ပြီးလက်ရှိအချိန်ထိတရားခံကိုတော့ဖမ်းဆီးရမည်နိုင်ခြင်းမရှိသေးပါဘူး။ဒါအပြင်ပြီးခဲ့တဲ့2019ခုနှစ်တုန်းကလည်းကော့ကရိတ်မြို့နယ်မနီးမဝဲမှာရှိတဲ့ကျုံတိုးမြို့မှာကင်းလက်ဆောင်ရွက်နေတဲ့ရဲကားတစ်စီးကိုလည်းလက်ပစ်ပုံးနဲ့ပြစ်ကလည်းရှိခဲ့ဖူးပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းအရှိလေပိုင်းစစ်တမ်းရုံးအခြေစားရာခူလန်မြို့မှာဒေသခံတောင်သူတွေရဲ့လေယာဉ်မြေတွေကိုသိမ်းဆီးခဲ့တဲ့အပြင်လေပိုင်းရှင်49ဦးကိုပါစစ်တပ်ကနေတရားစွဲဆိုလိုက်ပါတယ်။ဇွန်လ9ရက်နေ့တုန်းကနန့်ဆိုင်မြို့နယ်တရားရုံးမှာခလရခြားခြားကတောင်သူ49ဦးကိုတရားစွဲဆိုတာဖြစ်ပါတယ်။ဒီတောင်သူတွေရဲ့လေယာဉ်မြေတွေကိုနှစ်ပေါင်း30 40ကတည်းကလေယာဉ်စိုက်ပျိုးရေးလုပ်ကန်စားတော့လာတဲ့လေယာဉ်မြေတွေအပါအဝင်လေမြေကပေါင်း1300ကျော်ကိုစစ်တပ်ကနေသိမ်းယူခဲ့တာဖြစ်ပါတယ်။တပ်ပိုင်မြေပေါ်မှာလုတ်ကန်စားတော့နေတာဖြစ်ကြောင်းပြီးခဲ့တဲ့2019ဩဂုတ်လကလေပိုင်ရှင်တွေကိုစစ်တပ်တွေကလက်မှတ်ရေးသူခိုင်းတာဖြစ်ကြောင်းလက်မှတ်ရေးသူဖို့အစည်းအဝေး၄ကြိမ်ခေါ်ပြီးနောက်လေပိုင်ရှင်တွေကလက်မှတ်မထိုးပေးတာကြောင့်အစည်းအဝေးလာတဲ့တောင်သူ49ဦးကိုစစ်တပ်ကတရားစွဲဆိုတာဖြစ်ကြောင်းလေပိုင်ရှင်ရူဆန်ကပြောပါတယ်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ရှမ်းပြည်နယ်မြောက်ပိုင်းလာချိုမြို့နယ်တွေမှာလည်းအသိစိတ်ကမြေပိုင်ရှင်တွေကိုစစ်တပ်ကနေပြန်လည်တရားစွဲဆိုရမှုအများအပြားရှိနေပါတယ်
ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့အကြားစစ်ရေးတင်းမာမှုအတွင်တိုက်ပွဲနဲ့ဆက်ဆက်လို့ဒီနှစ်ထဲမှာအရသာ40ဦးသေဆုံးခဲ့တယ်လို့ချင်းစစ်ဆောင်ကူညီရေးကော်မတီအတွင်းရဲမှူးဦးကျော်အောင်ကပြောပါရယ်အထူးသဖြင့်မြန်မာတပ်မတော်ကလေကြောင်းကနေပစ်ခတ်ခဲ့လို့မိတ်စာဝဝက်မနန်းချောင်းဝကြေးရွာကရွာသား29ဦးလက်နက်ကြီးထိမှန်လို့ပလောဝမြို့ပေါ်နဲ့ပွေဝုံးရွာက10ဦးတေဆုံးခဲ့ပြီးအမည်မသိအဖွဲ့ကပြစ်ခတ်လို့3ဦးတေဆုံးခဲ့ကြောင်းသူကဆိုပါတယ်ဘလဝမြို့နယ်ဖက်ကတိုက်ပွဲဖြစ်စဉ်တွင်မှလက်နက်ကြီးထိမှန်မှုကြောင့်အရတားတွေတေဆုံးမှုဒဏ်ရာရမှုနေအိမ်မိလောင်မှုတွေရှိခဲ့ပေမဲ့တပ်မတော်ဖက်ကရောအေအေဖက်ကပါသူတို့အဖွဲ့ရဲ့လက်ချက်မဟုတ်ကြောင်းညှင်းဆုံနေကြပါတယ်ဒီလိုစီရေဖြစ်စဉ်အတွင်းဘလဝမြို့နယ်ကလူဦးရေ 9,000 ကျော်ဟာလဲစစ်ပေးတင်းရှောင်နေရပါတယ်
ရခိုင်ပြည်နယ်စစ်တွေမြို့ဆက်ရွေးကြချောင်းလေးမှာစစ်မှုဆောင်တိစားဖို့အကြောင်းပြပြီးတော့အစိုးရကနေတင်ယူထားတဲ့လက်မြေတွေမှာမူလပိုင်ရှင်တွေကဇွန်လ9ရက်နေ့နနက်ပိုင်းမှာထုံတုံးတိုက်ပွဲဆင်နွှဲခဲ့ကြပါတယ်။အဲ့ဒီလက်ရမေးတွေကို1994ခုနှစ်ကစစ်မှုဆောင်တိစားဖို့အကြောင်းပြပြီးတော့စစ်တွေမြို့တစ်ဖက်ကန်ဆက်ရွေးကြကြေးရွာနဲ့ကြေးတော်ရွာအုပ်စုကလက်ထမား25ဦးပိုင်ဆိုင်တဲ့လက်ရမေးဧက140ကိုအစိုးရကနေတင်ယူခဲ့တာပါ။နှစ်ပေါင်း30နီးပါးကြာပြီမဲ့ဆက်မှုဆောင်ဖြစ်မလာတဲ့အတွက် Mula Panchinega, Tonya Saipu Kuyabu, Mune Kayan Pinese, Anabinego, Jinjin Tangsu Kabime, the Sundia Jama Bianabi, Anabinego, Akoya Bido, Yang Chang Mudu, Shini, Delule, Led Mariga, Piovare, Yakabine Soyaga, Edimia Dread, the Igago, Chapter Tose, Nune, Yoji P. Melu, Piosu Tabime, Led Mariga, Yoji Gu Lemakame, Lea Mirigu, Pian Pibu, Tangsu Kajalu, the Chugale, Kala Pausi, and Pibu, Tangsu Tajavare.
ลาเมนท่านนั้นเสียยุ่ยกับเพื่อนมันมุ่งยิ่งยุ่ยปฏิMUP กุสเลลองเยเชนตัมมัชชะสะกูจะชีเดเทกะอดิกะอนีเนติระคันตอมโหติระตวยณีทายดูตอมโหสาธิมวยามีกะปาติวินผิดยะเมลุพอปะทาบาเดMUP กุสเลลองนี่กูสุไลลาตองเซตเตยะนี่นอกซงทาบีบะโหอเสยยุ่ยเฉยยะอภเวกะอปีตะยุ่ยเฉยปีตวามาผิดบาเด ခုတည်င်းလိုရဲဦးဆက်လက်တင်ဆက်ပြီးသွားမှာပါ၂၀ရာစုပင်လုံညီလာခံစတုထအကျင့်အစည်းအဝေးကိုလာမယ့်ဇူလိုင်လကုန်မှာကျင်းပဖို့အစိုးရနဲ့တိုင်းသာလက်နက်ကန်အဖွဲ့အစည်းတွေကနေအစုပြုထားပါတယ်အစိုးရအနေနဲ့ညီလာခံသဘောတူညီချက်တွေကိုပြည်နယ်တွေကိုခြားပြသင့်တယ်လို့လာမယ့်၂၀၂၀အထွေထွေရွေးကောက်ပွဲပြီးမှ၂၀ရာစုပင်လုံညီလာခံကိုကျင်းပသင့်တယ်လို့လည်းမြန်မာနိုင်ငံရဲ့လေ့လာသုံးသပ်သူတွေကအမြ
ကျွန်တော်တို့ဒီလာကနှစ်ဆက်တင်ရစုပင်တော်အစီအစဉ်ကိုနာမည်ဇူလိုင်လကုန်ပိုင်းမှာကျင်းပဖို့ NCA လက်မှတ်တို့အပြည့်ရတိုင်းရနာလက်နက်ကန်ဖွဲ့စည်းတွေကိုအစိုးပြုထားတယ်လို့အစိုးရသမ္မတရုံပြောခဲ့ရဥစ္စာထေကအခုလိုပဲပြောပါတယ်။မြန်မာနိုင်ငံမှာဒီကောက်ပဲကျင်းပမယ်လို့ဒီကောက်ပဲကုန်ရှင်ကသဘောပြုကြတာရှိပါ။အဲဒီကောက်ပဲမတိုင်ခင်မှာကျွန်တော်တို့ကမိန်ကာလစပန်းကူးစပ်ပြီးပါ။စပ ောက်ခင်မှာကျွန်တော်ကျင်းပဖို့လို့အဲတော့ကျွန်တော်တို့ဒီနောက်ကြဆုံးကျွန်တော်ဇူလိုင်လမှာကျင်းပဖို့ကျွန်တော်အဆိုပြုပါတယ
်ဒါနဲ့ပတ်သက်ပြီးအစိုးရကလည်းလာမယ့်ငင်းချမ်းရေးညီလာခံကနေဘာတွေသဘောတူညီချက်ရခဲ့တယ်ဆိုတာကိုနဲဆန္ဒရှင်ပြည်သူများသိရှိအောင်ချပြပေးခြင်းလို့ဆိုပြီးမြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးမမောင်စုကအခုလိုပဲပြောပါတယ်
ဒီကောက်ခွေကာလာမတိုင်ခင်မှာ GND ဆိုရနေနဲ့ပြည်လုံးညီလာခံဆိုရခြင်းကိုကျင်းပပြီးတော့သဘောတူညီချက်တွေဘလို့ဆက်ယူထားနိုင်လဲဆိုတာကိုဒီရေကောက်ပေါ်မှာပြည်သူချပြပေးခြင်းလို့ထင်ပါတယ်ဒါတိတ်လို့ထူးဆန်းတဲ့ကိစ္စမဟုတ်ပါဘူးဒီခေတ်ဒီဆိုရလက်ထက်တုန်းကလည်းသမဥသိဉ္စီရန်ဒီဒီကောက်ခွေမတိုင်ခင်မှာ NC မဖြစ်နေရအောင်ထိုးခဲ့ပြီးတော့ငြင်းရက်လက်ခုရခဲ့တယ်ဆိုတာပြည်သူကိုချပြခဲ့တယ်လို့မှာပဲအဲ့လိုလောနေတယ်လို့ထင်ပါတယ်
ဒါပေမဲ့အခုလိုကိုဗစ်ရောဂါကာလမှာအချိန်လုပြီးမဖြစ်မနေလောပြီးလုံးဝစားငြိမ်းချမ်းရေးညီလာခံကိုရွေးကောက်ပွဲကျင်းပပြီးမှပဲကျင်းပတာပိုပြီးသိတော်မယ်လို့ဦးမမောင်စုကဆက်ပြီးသုံးတပ်ပါတယ်
။ဒီလမ်းကြတော့ကျွန်တော်နိုမာဒီဇင်မှာရွေးကောက်ပွဲပြီးလို့ရှိရင်အစိုးနောက်ဆိုးအပ်တယ်လို့မလဲခင်၃လအချိန်ရပါတယ်။ဒီ၃လအတွင်းမှာကျွန်တော်တို့ညီလာခံကျင်းပမယ်ဆိုရင်တော့တကယ်တမ်းကြတော့ပူပေါင်းတယ်ပဲ။ဘာဖြစ်လို့လဲဆိုရင်ရွေးကောက်ပွဲရလာတဲ့အချိန်နောက်အစိုးရအပြောင်းလဲဘယ်လိုရှိမလဲဆိုတော့ခံမလို့ရပြီ။တော့ခေါင်းဆောင်ပြောင်းလဲနေပါတယ်ခမန်းလို့ရတဲ့အချိန်မှာဒီနောက်စက်ကြီလုံးမဲ့ဆုံးရင်းချက်ကဘာတွေချမှတ်သင့်နေဆိုတာကလက်ရှိဒီအစိုးရပဲပိုင်ရအောင်ဒီတိုင်းသားတွေပဲပိုင်ပိုင်ရအောင်ပို့ပြီးတော့သင့်တော်မယ်လို့ထင်ပါတယ
်အခုဂျွန်လအတွင်းမှာအစိုးရနဲ့ NCA လက်မှတ်ထိုးအပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာအွန်လိုင်းအစည်းအဝေးတွေဖြင့်မျက်နှာချင်းဆိုင်တွေ့ဆုံပြီးအစည်းအဝေးတွေကျင်းပဆုံးဖြတ်ချက်ချမှတ်တာ27ရာစုပင်လုံးစတုထအစီဝေးဘယ်တော့ကျင်းပမလဲဆိုတာသိရှိရမှာဖြစ်ပါတယ်ရှင
်ဆက်ပြီးတော့2020 21ခုနှစ်အတွက်တက်တော်ရဲ့အတုံးစီစက်သန်းပေါင်း2,000ကိုပြည်ထောင်စုလွှတ်တော်ကနေစက်သန်းပေါင်း2,000ကျော်ဖြတ်တောက်လိုက်ပေမဲ့ဝင်ကြီးဌာနနှစ်ခုစာနဲ့ညီမျှနေသေးတဲ့တက်တော်အတုံးစီကြောင့်တိုင်းသားပြည်နယ်တွေမှာတိုက်ပွဲတွေပုံမှုဖြစ်ပွားလာစေနိုင်မလားတက်တော်အတုံးစီနဲ့ပတ်သက်ပြီးရှမ်းတိုင်းသားနဲ့ဒီမိုကရေစီအဖွဲ့ချုပ် SNLD ပြုတ်ခွင့်ရစိုင်းလိတ်ကိုနမ်ဟွန်ကဆက်သွယ်မေးမြန်းရမှာအခုလိုမျိုးစတင်သုံးသပ်ပြောဆိုပါတယ်
တမရောဘတ်ဂျက်ပေါ့နော်အဲဆက်တန်းပေါင်းကောင်းစွာကျော်ပေါ့နော်ဆက်ချလိုက်တယ်ဆိုတော့ငကိုသူ့ရဲ့တောင်းခံထားတဲ့ဈေးကိုပြန်ကြည့်မယ်ဆိုလို့ရှိရင်စုစုပေါင်းနိုင်ငံတော်ရဲ့အသုံးပြုရေးဆရာကလည်းကျော်ကျော်ပေါ့နော်ရှိတယ်ဆိုတာ ဒါပေမဲ့တနင်္ဂနွေနေ့မှာကျွန်တော်တို့အရေးကြီးဆုံးလို့ခံယူထားတဲ့ကျန်းမာရေးကဏ္ဍနဲ့ဒီနေ့ကဏ္ဍအတွက်အသုံးစရိတ်နဲ့ပြန်ပြီးရှင်းပြမယ်ဆိုရင်တက်မော်ရဲ့အသုံးစရိတ်တစ်ခုရဲ့ကနည်းနည်းလေးပဲတော့ညော့ရတာအဲ့ဒါဟာဟိုဘလုံးကမဖြစ်တဲ့နေထားလို့ကျွန်တော်သုံးသပ်ပါတယ
်။အဲ့လောက်များပြားတဲ့တက်မတော်ရဲ့အသုံးစရိတ်ကတိုင်းနာဒေတာတွေမှာထိုးစစ်ကပုံမူကြီးထွားလာနိုင်စီမလား။ငင်းချိုင်းရဲ့အတွက်အလားအလာကောင်းပါမလား။ဘယ်လိုမြင်ပါသလဲရှင့
်။ကာကွယ်ရေးဝန်ကြီးပြောထားတဲ့အချက်မှာသူတို့တောင်းခံထားတဲ့စီရေးခဲယူပို့ဆောင်ရေးအတွက်သူတို့ဆက်ဆက်ထားတဲ့စီရေးကဲမှာသခိုင်းပြည်နယ်ရှမ်းပြည်နယ်နဲ့အင်းပြည်နယ်ဘလဝမြို့ဆိုပြီးရင်းနှွှန်းထားတာရှိပါတယ်တို့။အဲ့တော့ရခိုင်နဲ့ရှမ်းမှာတော့တိုက်ပွဲဆက်ဖြစ်အောင်မယ်ဆိုတဲ့သဘောမျိုးကျွန်တော်ယူဆမယ်ကိုယူဆလို့ရတာပေါ့။တစ်ချိန်ထဲမှာတက်မတော်အနေနဲ့ရခိုင်ကလွဲလို့ရှိရင်အားလုံးကိုပြည့်ရဆဲထားတယ်တစ်သက်သက်ပြင်ညာထားတယ်။ပြင်ညာထားတဲ့ကြားပဲအခုရှမ်းပြည်နယ်ကတော့တိုက်ပွဲတွေကြိုးတင်ကြိုးတင်သဘောမျိုးကိုကျော်ဆူသွားတာလည်းရှိတဲ့အတွက်ကြောင့်မို့လို့လုံရက်နဲ့စကားနဲ့ကတော့တိတ်ကြီးပြန်ရတယ်လို့ပြောလို့မရဘူး။အဲတော့ငင်းချင်းကြီးတစ်ခုတည်းကိုဆက်ပြီးတော့မှလည်းပြောမယ်ဆိုလို့ရှိရင်တော့အလားအလာမကောင်းဘူးလို့ပဲပြောချင်တယ်
စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့အတွက်တိုင်းနာဖက်ကရောတမရော်ဖက်ကပါဘာလို့တင့်ပါတလဲရှင
့်တမရော်အနေနဲ့အခုတနိုင်ငံလုံးကိုစွန့်ချုံနိုင်တဲ့ပြည်ထောင်ရဆဲရေးမျိုးအဖြစ်ဆက်လက်ပြီးတော့ကြိုးပမ်းမှုလိုအပ်ပါတယ်။ရခိုင်တစ်ခုတည်းကိုပဲဆက်ပြီးတော့မှငင်းချင်းမလုပ်ဘူးအဖြစ်ဖက်ရဆဲရေးမလုပ်ဘူးဆိုလို့ရှိရင်လည်းပြည်ထောင်စုလုံးအတွက်ငင်းချင်းတိဆောက်တဲ့အခါမှာနှောင့်ယှက်ခလုတ်ကပင်းရတော့ဖြစ်နေမှာ။အေးဆိုရဲဟာကလည်းသူ့တစ်ခုပဲရက်ပြီးတယ်သူပြောလို့မမရဘူး။သူ့မှာလည်းအောင်ပွဲရတော့အပင်းပွဲတွေဆက်ဆက်မှုတွေရှိနေမှာပဲ။အဲ့တော့သူ့တစ်ခုပဲဆိုရဲဒီလိုမျိုးခြံထားမယ်ဆိုရင်လည်းငင်းချင်းကိုတိဆောက်မယ်ဆိုလို့ရှိရင်လည်းသူ့ရောက်ကြီးတော့ရောက်မှာမဟုတ်ဘူး။ဒီကိစ္စလေးပြည်လုံးဝဒီမှာဖက်ဖက်စဉ်းစားပြီးတော့မှဆွေးဆောင်သွားဖို့လိုအပ်ပါလိမ့်မယ
်။အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြားရမှာပါရှင်။
ကရင်ပြည်နယ်မြောက်ဝရီမြို့နယ်ကော့ကရိတ်မြို့ကရဲစခန်းရှိတွင်မှဒီရက်ပိုင်းဘုံးပောက်ကွဲမှုဆက်တိုက်ဖြစ်ပွားခဲ့ပြီးတန်ဃာတော်နှင့်ပြည်သူတို့ချို့ထိခိုက်ဒဏ်ရာရမှုရှိခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းခေါ်လာမြို့နယ်မှာဒေသခံတောင်သူတွေရဲ့လေမြေတွေကိုစစ်တပ်ကနေသိမ်းဆီးတဲ့အပြင်လက်ပိုင်ရှင်58ဦးကိုပါတရားစွဲဆိုခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မက
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူစိုက်ခံရသူနှစ်သန်းကျော်သွားပါပြီ။ John Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ချက်သတင်းနဲ့ဆက်တမ်းမှာဒီရောဂါအကူစိုက်ခံရသူပေါင်းနှစ်သန်းကျော်ရှိပြီးသေဆုံးသူကတသိန်းကျော်ရှိနေတဲ့အတွက်ကမ္ဘာမှာအကူစိုက်ခံရမှုရောသေဆုံးမှုကအများဆုံးဖြစ်နေတယ်လို့ပြောပါတယ်။ Harvard ဆက်တက္ကသိုလ်အကြီးအကဲကတော့အမေရိကန်နိုင်ငံမှာဒီရောဂါကြောင့်သေဆုံးရသူဟာစက်တင်ဘာလထဲမှာနှစ်ဆပိုများလာနိုင်တယ်လို့ခန့်မှန်းကြောင်းပိုတခုနေမှာပြောပါတယ်။ကမ္ဘာတစ်လောဒီရောဂါအကူးဆက်ခံရသူဟာကျန်းသပင်းနေမှာ9သန်းကျော်နဲ့သေဆုံးရသူက4သန်းကျော်ရှိနေပါပြီ။ ICC နိုင်ငံတကာရာဇဝတ်ခုံရုံးကအမေရိကန်စစ်တပ်သားတွေနဲ့ထောက်လှမ်းရေးတွေရဲ့လွန်ခဲ့တဲ့18နှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်နှိမ်နှင်းလှုပ်ဆောင်ခြင်းမှာအမှားကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အတွက်ICC အရာရှိတွေကိုသမ္မတဒေါ်နယ်ထရမ့်ကခီးသွွားနဲ့ပိုင်ဆိုင်မှုဆိုင်ရာပိတ်ပင်အရေးယူမှုတွေချက်တပင်းနေမှာပဲချက်မှတ်လိုက်ပါတယ်။ ICC ရဲ့စုံစမ်းစစ်ဆေးမှုဟာအမေရိကန်နိုင်ငံရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားမူဝါဒဆိုင်ရာအတွက်ကြုံရနိုင်မရှိတဲ့ထူးခြားတဲ့ခြိမ်းခြောက်မှုတစ်ခုလို့သမ္မတထရမ့်ကခေါ်ဆိုပြီးအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးအကူးဆက်ခံရသူနောက်ထပ်17ယောက်စစ်ဆေးတွေ့ရှိတဲ့အတွက်ရောဂါအကူးဆက်ခံရသူဟာစုစုပေါင်း260ရှိသွားပါပြီ။ဓာတ်ခွဲနမူနာစုစုပေါင်း1289ခုထဲကအမျိုးသား3ယောက်နဲ့အမျိုးသမီး10ယောက်တို့ရောဂါပိုးကူးဆက်ခံရတာကိုတွေ့ရှိခဲ့ပါတယ်။ရခိုင်ပြည်နယ်ဘူးလီတောင်မြို့ကအသက်26နှစ်ရွယ်အမျိုးသားကတော့ဘင်္ဂလားဒေ့ရှ်ကပြန်လာသူဖြစ်ပြီးရန်ကုန်တိုင်းက10ယောက်ကတော့အိန္ဒိယကပြန်လာသူတွေဖြစ်ပါတယ်။တန်ကိုရီးယားနိုင်ငံဆိုးမြို့နယ်အနီးတစ်ဝိုက်မှာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးဆက်ပြန့်နှံ့မှုပြန်ပြီးတွေ့နေရတဲ့အတွက်COVID-19 ဒုတိယလှိုင်းကူးစက်မှုဖြစ်လာနိုင်ခြေရှိတာမို့ဒါကိုတားဆီးဖို့လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေမဖြစ်မနေလုပ်ဖို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတတိပေးလိုက်ပါတယ်။ကျန်းသပင်းနေမှာအတည်ပြုလူနာ45ယောက်ရှိတယ်လို့တောင်ကိုရီးယားယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကအတည်ပြုပါတယ်။အစိုးရတာဝန်ရှိသူတွေကတော့စီးပွားရေးထိခိုက်မှုကိုစိုးရိမ်နေတဲ့အတွက်ပိုပြီးတင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ဖို့အတွက်ညှင်းဆန်နေတာပါ။တောက်ကြနေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် ဗီယိုအင်းမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေဗီယိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်ဗျာသက်ပါ
This program has come to you from the Voice of America, Washington.